Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ2025ခုနှစ်ဇန်နဝါရီလ18ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီမြန်မာစံတော်ချိန်မနက်6:00ကနေ8:00ထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုရဲ့ပထမပိုင်းနိုင်ဘက်ကိုလိုင်းနိုမီတာ25 32 40တို့ကနေဖမ်းယူနားဆင်နိုင်တယ်လို့တနအီစာအစီအစဉ်တစ်ခုလုံးကိုတော့ဂျိုရုဆလောင်းကနေဖမ်းယူရှုစားနိုင်ပါတယ် Facebook နဲ့ YouTube ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်ဗျာ
အစ္စရေးနဲ့ဟာမတ်အကြားအပြစ်ရသဘောတူညီချက်နဲ့တစ္ဆက်ခံတွေလှူရိတ်ကိုအစီအစဉ်အတိုင်းတင်းငွေတွေနေမှာစတင်မယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်အွန်လိုင်းလိမ်လည်တဲ့ရာဇဝမှုတွေကိုပြင်းပြင်းထန်ထန်နှိမ်နှင်ဖို့တရုတ်နိုင်ငံသားရဲ့ဝန်ကြီးကအာဆီယံအဖွဲ့ဝင်နိုင်ငံတွေကိုပန်ကြားပါတယ်ကမ္ဘာတစ်လောသတင်းသမားတွေအချင်းချခံရတဲ့အများဆုံး၃နိုင်ငံထဲမှာမြန်မာပါဝင်တယ်လို့ CPJ ကထုတ်ပြန်ပါတယ
်ဒီလိုမျိုးထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပေးမှာတော့အမေရိကန်ပြည်ထောင်စုမှာနှုတ်ဆက်ထွက်ခွာတော့မဲ့သမ္မတဂျိုးဘိုင်ဒန်နဲ့မကြခင်သမ္မတပြန်ဖြစ်လာတော့မဲ့ဒေါ်နယ်ထရန့်တို့ရဲ့ပြောဆိုချက်တွေနဲ့အတူအစ္စရေးနဲ့ထိုင်းမြန်မာနယ်စပ်ကအခြေအနေတွေကိုလည်းတင်ပြဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်အောင်မှာပါအခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါလေဗျာ
ဂါဇာအပြစ်ရရေးနဲ့အဖမ်းခံရတဲ့ဒဇာကန်တွေပြန်လွတ်မြောက်ရေးသဘောတူညီချက်တည်မြဲဖို့အတွက်အရင်ပွားမှုတွေရှိနေတဲ့အကြားကပဲအခုတနင်္ဂနွေ January 19ရက်မှာဒီသဘောတူညီမှုစတင်တော့မယ်လို့ American နိုင်ငံရဲ့ဝန်ကြီး Anthony Blinken ကပြောပါတယ်။ဒီသဘောတူညီချက်ကိုတနင်္ဂနွေနေ့မှာစအကောင့်ထဲပေါ်မယ်လို့အပြည့်အဝယုံကြည်ကြောင်းဝန်ကြီး Blinken က Washington မှာပြုလုပ်တဲ့သူ့ရဲ့နှုတ်ဆက်ပွဲသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောပါတယ်။ January နေ့မှာပဲ Israel ဝန်ကြီးချုပ် Benjamin Netanyahu က Hamas တွေဟာသဘောတူညီမှုစာချုပ်ထဲကတချို့အပိုင်းတွေအတွက်နောက်ပြန်သွားနေတဲ့ပုံစံရှိတယ်လို့ဆက်ဆွဲပါတယ်။ဝန်ကြီးချုပ်ရုံးကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဟမတ်စ်တွေဟာနောက်ဆုံးလည်ရောမှုတွေအကြက်ကင်မှုစူးစမ်းတယ်လို့ဖော်ပြပါတယ်။ဟမတ်စ်တွေဖမ်းထားတဲ့အစ္စရေးဒဇာကန်တွေနဲ့လူသားမှုကျွလွန်တဲ့ပါလက်စတိုင်းအချင်းသားတွေလဲလှယ်ရေးကိုအစ္စရေးကဗီဒိုအာဏာသုံးပယ်ချနိုင်တယ်လို့ပြောဆိုကြတာအရင်ပုံစံတိုင်းပြန်သွားတာမျိုးလို့အစ္စရေးဝန်ကြီးချုပ်ရုံးကဆွဆွဲတာပါ။ဒါပေမဲ့နိုင်ပိုင်းအတွက်မှာပဲဟမတ်စ်ကသူတို့ဖွဲ့ဟာအပြစ်ရဲ့သဘောတူညီချက်တိုင်းလိုက်နာမယ်လို့ပြောပါတယ်။ရုရှားချူချော်မှုကို၃နှစ်နေပါခန်းနေရတဲ့ယူကရိန်းနိုင်ငံကလူသားစာနာမှုအကူအညီလိုအပ်သူယူကရိန်းနိုင်ငံသား၈.၂သန်းအတွက်လူသားစာနာမှုအကူအညီဒေါ်လာ၃.၂ဘီလီယံချပေးဖို့ကုလသမဂ္ဂကပန်ကြားလိုက်ပါတယ်။ကုလသမဂ္ဂလူသားစာနာမှုဆိုင်ရာလက်ထောက်အကြီးအကဲ Tom Fletcher ကယူကရိန်းတွေအတွက်ဝမ်းနည်းချေခွဲမှုစိတ်ပြတ်အောင်ရမှုအပြည့်အစုံနဲ့နှောက်ယှက်မျိုးစုံကြုံရတာဖြစ်ပြီးအခုချိန်မျိုးမှာယူကရိန်းပြည်သူတွေဘက်ကတသားတည်းရက်တီကြောင်ပြတာမယ်လို့ယူကရိန်းမြို့တော် Kiev မှာပြုလုပ်တဲ့ကုလသမဂ္ဂယူကရိန်းအတွက်ရန်ပုံငွေကောက်ခံပွဲမှာသတင်းတောက်တွေကိုပြောပါရစေ။2025မှာလူသားစာနာမှုနဲ့ဒုက္ခသည်အရေးဆောင်ရွက်မဲ့စီစဉ်တွေအတွက်ဒေါ်လာငွေ2ဘီလီယံခွဲကျော်ရထားတာဖြစ်ပြီးဒါကယူကရိန်းနိုင်ငံတွင်းကလူသားစာနာမှုအကူအညီလိုအပ်နေသူ12သန်းကျော်တွေက6ဝက်လောက်အတွက်သုံးဆွဲမှာဖြစ်ပါတယ်။လာမယ့်2နှစ်အတွင်းယူကရိန်းနိုင်ငံသား2သန်းကျော်အတွက်ကယ်ဆယ်ကူညီရေးမှာဒေါ်လာ1.2ဘီလီယံသုံးဆွဲမှာပါ။ယူကရိန်းနိုင်ငံသား9သိန်းကျော်ဟာစစ်တမ်းကြောင့်ပြည်ပမှာထွက်ပြေးခိုလုံရတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒေးကပြောပါတယ်။အမေရိကန်နောက်ပိုင်းကယ်လီဖိုးနီးယားတောင်ပိုင်းမှာလောင်ကျွမ်းနေတဲ့တောမီတွေကကြီးမားတဲ့နေရာနှစ်နေရာကိုမိသားသမားတွေထိန်းချုပ်နိုင်ပြီဖြစ်တယ်လို့လင်းကလည်းနည်းနည်းငြိမ်သွားတဲ့အတွက်ကျက်တပလီနေ့မှာလော့စ်အန်ဂျလစ်ကအန်ဒီအကြီးဆုံးနေရာဖြစ်သတ်မှတ်ထားတဲ့နေရာတော်များများမှာသတိပေးချက်တွေကိုပြန်ပြီးရုပ်သိမ်းလိုက်ပါတယ်။လော့စ်အန်ဂျလစ်အနောက်ဖက်အစွန်းကသတင်းတပတ်ကြောကြအဆိုးအဝါဆုံးလွန်ကျွမ်းခဲ့တဲ့ပါလီစိတ်မီးတွေ22ရာခိုင်နှုန်းလောက်ကိုထိန်းချုပ်နိုင်ပြီဖြစ်ပြီးဒုတိယအကြီးဆုံးလောင်ကျွမ်းတဲ့အီတန်မီးတွေ45ရာခိုင်နှုန်းလောက်ထိန်းချုပ်နိုင်ပြီလို့ကယ်လီဖိုးနီးယားတစ်တောနဲ့မီးကာကွယ်ရေးဌာနကသတင်းထုတ်ပါတယ်။ဒီနှစ်နေရာပြင်နောက်နေရာအငယ်နှစ်ခုမှလောင်ကျွမ်းတဲ့တောမီတွေဟာမီးဟိုက်တာ16,000ကျော်ကိုပျက်ကျစေခဲ့ပြီးအဆောက်အဦပေါင်း12,000ကျော်ပျက်စီးစေခဲ့ပါတယ်။မီးလောင်ကျွမ်းမှုပိုဆိုးလာတဲ့လေတိုက်ခတ်မှုအပြော့လာခြင်းကိုအခွင့်ကောင်းယူပြီးမိသက်သမားတွေမင်းငင်ကြတာဖြစ်ပါတယ်။မြို့သားမိုးလို့အသက်ဌာနကတော့လာမဲ့သတင်းပတ်ထက်မှာတော့လေပြင်းတိုက်ခတ်လာနိုင်ခြင်းရှိတယ်လို့သတိပေးပါတယ
် View American တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6:00ကနေ6:00ခွဲထိလိုက်တိုမီတာ25 kHz 11865 လိုင်းဒိုမီတာ32 kHz 6.53 ညနဲ့လိုင်းဒိုမီတာ40 kHz 0533ညတို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။မနေ့9နာရီထိဒုတိယပိုင်းကိုလူလူမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
်။ View American တန်ကတောက်ကြမနေ့ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတွေအနေနဲ့အွန်လိုင်းလောင်းကစားမှုတွေနဲ့ပုံဆက်လင်းလင်းမှုတွေကိုပြင်းပြင်းထန်ထန်နှိမ်နှင်းဖို့နဲ့တာဝန်ယူဖြည့်ရှင်းဖို့တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကအကြံပေးနေမှာပန်ကြားလိုက်ပါတယ်။မြန်မာနဲ့ထိုင်းပါဝင်တဲ့အာဆီယံဆင်နိုင်ငံအဖွဲ့နဲ့တရုတ်တို့ပူးပေါင်းမှုကိုတိုးမြှင့်ပြီးနယ်စပ်ကျော်ဖြတ်ဖြစ်ပေါ်တဲ့ရာဇဝတ်မှုတွေနှိမ်နှင်းရေးကိုအရေးတကြီးကိစ္စရပ်တစ်ခုအနေနဲ့လုပ်ဖို့လဲအကြံပြုပါတယ်။ဒီလိုလောင်းကစားတဲ့လိမ်လည်မှုအများပြားဟာထိုင်းမြန်မာနယ်စပ်တခြားမှာဖြစ်နေပြီးဒါဟာတရုတ်နဲ့တခြားနိုင်ငံသားအများပြားကိုထိခိုက်စေတယ်လို့ဝန်ကြီးကပြောကြားချက်ကိုတရုတ်နိုင်ငံရဲ့ဝန်ကြီးဌာနထုတ်ပြန်ချက်မှာဖော်ပြပါတယ်။တရုတ်အနေနဲ့တရားဝင်ဆုံးမရေးမှာရောဟီးတော်ရီဆိတ်ချလက်ချသွားလာနိုင်တယ်အန္တရာယ်ကင်းတဲ့ဝင်ကျင်ဖြစ်ပေါ်ပါအာဆီယံနိုင်ငံတွေနဲ့ခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်လို့ရတဲ့ဆန္ဒရှိတယ်လို့ပြောပါတယ်ဒေတာရင်းကိုစလဲရီနဲ့ရှာရှာပါပါတွေ့ဆုံပွဲမှာအခုလိုပြောတာပါအရှိတောင်အာရှဒေတာတလောဖုံးဆက်လိမ့်လဲမှုတွေနဲ့လူကုန်ကူးမှုအန္တရာယ်တစ်နေ့တခြားများလာတာနဲ့ပတ်သက်ပြီးတရုတ်စိုးရကစိုးရိမ်မှုတွေတိုးလာတဲ့အတွက်အခုလိုလုံခြုံရေးတိုးမြှင့်မှုကန့်လန့်လိုက်တာဖြစ်ပါတယ်ကမ္ဘာတလွှားအချင်းချခန့်ရတဲ့သတင်းသမားအများဆုံးရှိတဲ့နိုင်ငံဟာတရုတ်နိုင်ငံဖြစ်ပြီးမြန်မာကတော့အစ္စရေးပြင်တတိယမြောက်အများဆုံးနိုင်ငံဖြစ်တယ်လို့ CPJ သတင်းသမားကာကွယ်စောင့်ရှောက်ရေးအဖွဲ့ရဲ့2024အစီရင်ခံစာမှာဖော်ပြထားပါတယ်။သတင်းလုံးနဲ့ဆက်နွယ်ပြီးကမ္ဘာတလွှားအချင်းချနေသူစုစုပေါင်းဟာ2024ဒီဇင်ဘာ1ရက်နေ့အထိဆို362ဦးရှိနေတယ်လို့ဖော်ပြပါတယ်။သတင်းသမားအချင်းချမှုအများဆုံးရှိတဲ့ဆိုးရတဲ့နိုင်ငံ10နိုင်ငံစင်းမှာတရုတ်၊အစ္စရေးနဲ့မြန်မာအပြင်ဘယ်လာရုစ်၊ရုရှား၊ဗီယက်နမ်၊အဇာဘိုင်ဂျန်နိုင်ငံတွေလည်းပါပါတယ်။2024အချင်းကျသူဥယျာဉ်ဆင်းကောက်ယူမှုကနေမြန်မာနိုင်ငံမှာသတင်းသမား35ဦးဂုဏ်ရီအဖမ်းခံရဆဲဖြစ်ပြီး VOA မြန်မာဘိုင်းအတွက်သတင်းပေးပို့သူဦးစီသူအောင်မြင်လည်းပါဝင်ပါတယ်။သတင်းသမားတွေသူ့လို့သူ့လို့တဟာရာဇဝတ်မှုမဟုတ်ကြောင်းနဲ့သတင်းသမားတွေကိုချင်းချောက်ရန်ပြူတာမျိုးအဆုံးသတ်ပြီးအဖမ်းခံရသူတွေကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့ VOA ကြီးအကဲအမန်ဒါအဘနက်ကကျင်းရချက်ထုတ်ပြန်တောင်းဆိုပါရစေ။အာရှဒေသရင်းလူခွင့်ရနဲ့ပတ်သက်ပြီး2024မှာတိုးတက်မှုတချို့တွေ့ရပေမဲ့စစ်တပ်အာဏာသိမ်းတာလင်းနေနေပါရှိပြီဖြစ်တဲ့မြန်မာနိုင်ငံမှာတော့အာဏာသိမ်းဆန့်ကျင်သူတွေကိုဖမ်းဆီးထောင်ချတာဘုံကျဲတာတွေလုပ်နေဆဲပဲလို့နယူးယောက်အခြေစိုက် HRW လူခွင့်ရစောင့်ကြည့်အဖွဲ့ရဲ့ January 16ရက်ထုတ်ပြန်တဲ့2025အစီရင်ခံစာမှာဖော်ပြပါရစေ။မြန်မာနိုင်ငံမှာအာဏာသိမ်းစစ်တပ်ကအရှုံးငယ်ရင်ဆိုင်ရတာများလာတာနဲ့အမျှအရသာတွေရှိရနေရာတွေကိုလေချောင်းကနေဘုံကျဲတက်ခိုက်တာအတိုက်ခံတွေဖမ်းဆီးထောင်ချတာလူငယ်တွေစစ်မှုမထမ်းမနေရဥတွေထုတ်ပြန်တာတွေ့ရတယ်လို့ဖော်ပြပါတယ်။ဒါအပြင်အာဏာသိမ်းစစ်ကောင်စီဗိုလ်ချုပ်မှုကြီးမင်းအောင်နှိုင်းကို ICC တရားရုံးကဖမ်းဝရမ်းထုတ်ပြန်တာတွေ့ရပေမဲ့တချို့ ICC အဖွဲ့ဝင်နိုင်ငံတွေကဒီဖမ်းဝရမ်းထိရောက်စေဖို့မလုပ်နိုင်အောင်တားဆီးနေတယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာတော့15နှစ်ကြာဖြစ်နေအုပ်ချုပ်တဲ့ဝင်းရုပ်ရှိခ်ဟာစီနဲ့အဖြုတ်ချခံရပြီးအိန္ဒိယနိုင်ငံမှာဝန်ကြီးချုပ်နရင်ဒရာမိုဒီကိုမနှစ်သက်သူတွေကပြောင်ပြောင်တင်းတင်းဆန္ဒထုတ်ဖော်ခွင့်ရှိခဲ့တယ်လို့တောင်ကိုရီးယားမှာတော့သမရယုံဆွယိုးထုတ်ပြန်လိုက်တဲ့မာရှယ်လောဟာနိုင်ငံပိုင်းသားခံခဲ့ပြီးသူလဲတရားရင်ဆိုင်လာရတယ်လို့ဖော်ပြထားပါတယ
်မြန်မာပြည်ရဲ့တောက်ကြနေမနေ့ခင်ထိတ်တန့်ရောက်တဲ့တင်းတွေကိုဒေါခင်မျိုးသက်ကပြောပြခဲ့တာပါview ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာမှာလည်းဓာတ်ရိုက်ရှုစားနိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်အမေရိကန်လက်ရှိနိုင်ငံရေးအခြေအနေတွေကိုတင်ပြပါမယ်တက်တန်းကုံဆုံတော့မဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကချမ်းသာတဲ့လူနည်းစုကသာအာဏာကိုချုပ်ကင်လာနိုင်တဲ့အန္တရာယ်ရှိတဲ့အကြောင်းနိုင်ငံကိုပြောကြတဲ့မိခွန်းနဲ့မှထည့်သွင်းသတိပေးသွားပါတယ်သမရအာနာလွှဲပြောင်းမပေးခင်ဇန်နဝါရီ15ရက်နေ့ညနေကတိုင်းပြည်ကိုပြောကြားတဲ့မိကွန်းနဲ့ပတ်သက်လို့အင်ဘျူရိုဆိုင်ရာ VOA သတင်းတော့ပက်စီဝီတာဂူဆွာရာပြဖို့တဲ့သတင်းကိုတော့ကုအောင်ကတင်ပြထားပါလေ
။အမေရိကန်သမရဂျိုးဘိုင်ဒန်ဟာဇန်နဝါရီ20ရက်နေ့မှာအင်ဘျူရိုကနေထွက်ခွာရတော့မှာပါ။သမရသက်တမ်းမကုံဆုံးခင်နိုင်ငံကိုနှုတ်ဆက်မိန်ကွန်းပြောကြားရမှာ။
The dangerous concentration of power.
Immediate ချမ်းသာတဲ့လူနည်းစုကသာအာဏာကိုချုပ်ကင်လာနိုင်တဲ့အန်ဒီယေပါသူတို့အနေနဲ့အာဏာကိုမလျော်ကန်းစွာအသုံးချနေနိုင်မယ်ဆိုရင်အန်ဒီယေများလို့နဲ့အကျိုးဆက်လည်းရှိလာမှာပါဒီကနေ့ဆိုရင်အမေရိကမှာအာဏာကိုချမ်းသာတဲ့လူနည်းစုကသာချုပ်ကင်လွှမ်းမိုးနိုင်အောင် အင်မတန်ချမ်းသာတဲ့လူတစုကကြိုးပမ်းနေတာဟာအလုံးရဲ့အခြေခံအခွင့်အရေးတွေလွတ်လပ်မှုနဲ့ဒီမိုကရေစီစနစ်ပေါ်ချိမ့်ချောက်မှုတည်းရဖြစ်ပါတယ်
။အင်မတန်ချမ်းသာတဲ့လူတစုဆိုတာဘာတူလဲဆိုတာကိုတော့သမရကမပြောပါဘူး။ဒါပေမဲ့လည်းဘီလီယံနာတထည်ကြီးအီလွန်မတ်စ်ကဇန်နဝါရီ20မှာကျန်းသက်စာကျင်းဆိုမဲ့ရွေးကောက်ခံသမရဒေါ်နယ်ထရမ့်အနိုင်ရအောင်လူအားငွေအားနဲ့ထောက်ပံ့ပေးခဲ့သူဟာ Facebook, Instagram တွေကိုပိုင်ဆိုင်တဲ့ Meta အကြီးအကဲ Mark Zuckerberg ဟာသူ့ရဲ့လူမှုကွန်ရက်မှာအချက်အလက်မှန်စစ်စစ်တဲ့စနစ်ကိုမကြသေးခင်ရပ်ပိုင်းကဖျက်သိမ်းခဲ့တာနဲ့ပတ်သက်ပြီးတော့လဲသမရဘိုက်တန်ကထောက်ပြပြောဆိုခဲ့ပူပါတယ
် The free press is crumbling
တရင်လူလက်အခွင့်ကျဆင်းလာသလိုထုတ်ကင်မှုကလည်းတင်းကျပ်လာပါတယ်လူမှုကွန်ရက်မှာလည်းအချက်အလက်စစ်စစ်တာတွေကိုပယ်ဖျက်လာပါတယ်အာဏာမမောသူတွေလောဘကြီးသူတွေအတွက်လိင်ညာဖုံးကွယ်ပေးဖို့ပုံပြီးလွယ်ကူလာပါတယ်
သမရဘိုက်ဒန်တူတာဝန်အဆုံးသက်ခါနီးမှာပဲအရှိအလယ်ပိုင်းကပြည်ပခကြီးအဆုံးသက်ဖို့လမ်းစာပွင့်ခဲ့ပါတယ်။အစ္စရေးနဲ့ဟမတ်စ်အကြားအပြစ်ခတ်ရစဲပြီးဒဇာဂန်တွေလဲလှယ်ဖို့သဘောတူညီချက်ရခဲ့တာဟာနောက်တက်လာမဲ့ထရမ့်အစိုးရအဖွဲ့ကဒီကိစ္စဆက်ပြီးတော့အကောင့်ထဲပေါ်မှာပါ
။ That's why I told my
နောက်တက်လာမဲ့အစိုးရအနေနဲ့အကြောင်းစုံတည်ထားရအောင်မိတ်ဆက်ပေးဖို့ကျွန်တော်အဖွဲ့ကိုပြောထားပါတယ်။ကျွန်တော်တို့အမေရိကန်တွေဟာအတူတကွလက်တွဲဆောင်ရွက်တင်ပါတယ်
။ကိုဗစ်ကယောဂါကာလမှာယောဂထိန်းချုပ်ဖို့ကင်တွယ်ခဲ့ဖို့ဂျိုးဘိုက်ဒန်ရွေးကောက်ပွဲမှာအနိုင်ရတာကိုမကျေနပ်တဲ့ထရမ့်ထောက်ခံသူတွေက2020ဇန်နဝါရီ6ရက်မှာကွန်ဂရက်လွှတ်တော်ကိုစီးနင်းတိုက်ခိုက်တာတွေနဲ့ပတ်သက်ပြီးတော့လေဗုဒ္ဓဦးနေကထုတ်ပြန်တဲ့ကြေညာချက်မှာဘိုက်ဒန်ကပြန်ပြောင်းပြောဆိုထားရတယ်။တမရရဲ့ဆောင်ရွက်ပုံနဲ့ပတ်သက်ပြီးကောက်ခံတဲ့ Golab စစ်တမ်းအရာ39ရာခိုင်နှုန်းကသာဘိုက်ဒန်ကိုကြိုက်နှစ်သက်ကြောင်းသဘောထားပေးခဲ့တာပါ
။ If Trump is really proves to be
ဘိုက်ဒန်ရဲ့ဒီမိုကရက်တွေပြောခဲ့သလိုဒီမိုကရေစီစံသတ်မှတ်ချက်တွေကိုထရန့်ချိုးဖောက်မယ်ဆိုရင်ဘိုက်ဒန်ရဲ့မှန်းဆချက်မှန်တယ်ပြောရမှာပါ။ဒါပေမဲ့ထရန့်အနေနဲ့ပြဿနာတွေမဖန်တီးပဲစင်စင်ချင်းချင်းနဲ့သမရတာဝန်တွေကိုအောင်မြင်မှုတွေလိုအပ်ချက်တွေနဲ့ပုံမှန်အတိုင်းထမ်းဆောင်သွားမယ်ဆိုရင်တော့ဘိုက်ဒန်ရဲ့အောင်မြင်မှုတွေအတွက်ပိုအမှတ်ရစရာဖြစ်ပါလိမ့်မယ်
။စီးပွားရေးပြန်ကောင်းလာအောင်ဘိုက်ဒန်ဆောင်ရွက်ခဲ့ကြောင်းအင်ဗျူရောကပြောဆိုထားပါတယ်။နိုင်ငံတကာစီးရေးပြည်ပခတွေမှာအမေရိကန်ပါဝင်မှုလျှော့ချဖို့ကြိုးစားတဲ့အချိန်ထဲမှာအာဖဂန်နစ္စတန်ကအမေရိကန်တပ်တွေဆုတ်လာခြင်းကင်တွယ်မှုနဲ့ပတ်သက်လို့တော့အပြင်းထန်ဝေဖန်ခံခဲ့ရပါတယ်။တိုင်းပြည်အတွက်တာဝန်ထမ်းဆောင်ခွင့်ရတဲ့အတွက်ကျေးဇူးတင်ကြောင်းဘိုက်ဒန်ကဂုလိုပြောဆိုခဲ့ပါတယ
်။ I still believe in the idea
ဒီနိုင်ငံရဲ့ဖြစ်တည်မှုနဲ့ပတ်သက်ပြီးယုံကြည်ထားတာကအစိုးရဖွဲ့စည်းပုံရန်နရားတွေရဲ့ခိုင်မာအားကောင်းမှုလူတို့ရဲ့သဘောထားရည်တည်ချက်နဲ့တည်တံ့ခိုင်မာမှုပါအခုဆိုရင်ဒီရည်တည်ချက်တွေမျက်ခြေမပြတ်ဖို့အချိန်ပ
ါကိုအောင်တင်ပြခဲ့တာပါရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့ပတ်သက်တဲ့အကြောင်းကိုမကြာခင်တင်ဆက်ဖို့ရှိပါတယ်အခုတော့ဂါဇာအပြစ်ရဲ့သဘောတူညီချက်ပါအစ္စရေးနဲ့ဟာမတ်စ်တို့ကြားအဆင့်3ဆင့်ပါဝင်တဲ့အပြစ်ရဲ့သဘောတူညီချက်ရရှိသွားပါပြီဟာမတ်စ်စစ်သွေးကြွအဖွဲ့ကတစ်နှစ်ကျော်ကြာဖမ်းဆီးထားတဲ့တရားခံတချို့ကိုပြန်လွှတ်ပေးမှာပါအမေရိကန်သမ္မတဂျိုးဘိုက်ဒန်ကတော့ဒီသဘောတူညီချက်ကိုချီးကျူးလိုက်ပြီးသူ့နေရာကိုဆက်ခံမဲ့ဒေါ်နယ်ထရမ့်ကိုလည်းဆက်ပြီးတော့အကောင့်ထယ်ဖော်ဖို့တိုက်တွန်းခဲ့ပါတယ်။အင်ဘီရောသတင်းတော့အန်ဒီတာပါဝါသတင်းပေးပို့ထားတာကိုကိုငိမ့်ညံ့ကပြောပြမှာပါ
။နောက်ဆုံးမှာတော့အပြစ်ရရေးသဘောတူညီချက်ရသွားတာကြောင့်ဂါဇာမှာရှိတဲ့ဒေသခံတွေပျော်ရွှင်နေတာပါ။အစ္စရေးနိုင်ငံတယ်လီဗီမြို့မှာလည်းဒဇာခံတွေရဲ့မိသားစုတွေကသူတို့ချစ်ရသူတွေအရင်ဆုံးပြန်လွတ်မလာဆိုတာကိုစောင့်နေကြပါဗျ။ဝါရှင်တန်မှာလည်းတပ်ပြင်းချနိုင်ခဲ့ပါဗျ။သမ္မတဘိုက်ဒန်ရဲ့သမ္မတယာရုတက်တန်းကုံဆုံးတော့မယ့်အချိန်မှာအခုအဆင့်3ဆင့်ပါအပြစ်ရရေးသဘောတူညီချက်ဟာ15လကြာအကြမ်းဖက်မှုတွေ၊ရွှေ့ပြောင်းရမှုတွေ၊စိတ်ပူပန်ရမှုတွေကိုအဆုံးသတ်စေမယ်လို့သမ္မတဘိုက်ဒန်ကချီးကျူးပါဗ
ျ။
ဂါဇာမှာတိုက်ခိုက်မှုတွေရပ်သွားပါမယ်။မကြာခင်မှာပဲဒဇာဂန်တွေဟာသူတို့မိသားစုတွေစီပြန်နိုင်မှာပါ။
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကလည်းဒီသဘောတူညီချက်ကြောင့်ဝမ်းသာကြည်ညိုရပြီးသူ့အစိုးရအနေနဲ့အဲ့ဒီကအောင်မြင်မှုအပေါ်အခြေခံပြီးတော့အမေရိကန်ဥဆောင်ညှိနှိုင်းပေးထားတဲ့အစ္စရာဟန်သဘောတူညီချက်ကိုတိုးချဲ့ပြီးအာရပ်အစ္စရေးဆက်ဆံရေးကိုပြန်ကောင်းအောင်လုပ်သွားမယ်လို့သူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတင်ထားပါဗျ။ပြီးခဲ့တဲ့အပတ်ကသူကြမ်းမကြိမ်မီသဘောတူညီချက်မရရင်အားလုံးကိုငရဲကိုပို့မယ်လို့ထရမ့်ကြိမ်းဝါခဲ့တာဟာလည်းတစုံတရာအကျိုးသက်ရောက်မှုရှိတယ်လို့မရက်မဘတ်လိုလေးလာသူတွေကတုံ့သက်ပါတယ
် Really there isn't very much
ဂါဇာမှာနေတဲ့သူတွေကိုနောက်ထပ်ငရဲကိုပို့စရာဘာမှမရှိတော့ပါပဲသူတို့ဟာငရဲကိုရောင်းနှင်းနေပြီးသားပါဒါပေမဲ့သူ့ဘက်ကအစ္စရေးဝန်ကြီးချုပ်နေတန်နီယာဟုကိုဖိအားတချို့ပေးခဲ့တယ်လို့ယူဆချက်တွေလည်းရှိနေပါတယ်ဒါကြောင့်ကျမတို့အရှိအဝါရောက်လာတာပါ
်နောက်တစ်ဆင့်အနေနဲ့နှစ်နိုင်ငံရည်တည်ရေးအဖြေကတော့နောက်တက်လာမယ့်အစိုးရမှလည်းဖြစ်မှာမဟုတ်ဘူးလို့ဂျိုနာသန်ရူးလို့လေးလာသူတွေကသုံးသပ်ပါတယ
် I don't see it under the Trump administration and that's not
Trump အစိုးရလက်ထက်မှာဖြစ်မယ်လို့မထင်ပါဘူးဒါကလည်း Trump အစိုးရဒါမှမဟုတ်တရားရုံးကိုဥတီဝေဖန်တာမျိုးမဟုတ်ပါဘူးနှစ်နိုင်ငံအဖြေအဖြစ်ရည်တည်ဖို့ကဣသရေလရောပါလက်စတိုင်းတွေဘက်ကရောနှစ်ဖက်လုံးကသဘောတူညီဖို့ဝေးနေသေးတယ်လို့ကျွန်တော်ထင်ပါတယ်
ကာတာဝန်ကြီးချုပ်ညှိနှိုင်းပေးထားတဲ့သဘောတူညီချက်မှာအဆင့်3ဆင့်ပါဝင်ပါတယ်ပထမအဆင့်မှာ42ရက်ကြာအပြည့်ရထားပေးတဲ့အချိန်ဒဇာဂန်33ရောက်ကိုပြန်လွှတ်ပေးရမှာဖြစ်ပြီးဂါဇာတဲကိုအထောက်ပံ့တွေပို့ပြီးခွင့်ပြုပေးရမှာပါအဲ့ဒီနောက်ဒုတိယအဆင့်မှာညှိနှိုင်းမှုတွေစတင်မှာဖြစ်ပြီးပဋိပက္ခတွေထာဝရအဆုံးသတ်စေဖို့ဂါဇာမှာရှိတဲ့အစ္စရေးတပ်တွေအကုန်ရုပ်သိမ်းပေးရမှာဖြစ်တယ်လို့ကြံရှိဒဇာဂန်အကုန်လုံးကိုလည်းလွှတ်ပေးရမှာပါတတိယအဆင့်ကတော့အလုံးပြီးသွားတဲ့အခါဂါဇာကိုပြန်လည်တိဆောက်ရေးနဲ့အတူအုပ်ချုပ်မှုပုံစံအသစ်နဲ့လုံခြုံရေးပုံစံအသစ်တွေကိုလည်းပြန်တိဆောက်ရမှာပါခင်ဗျာ
VOA ရဲ့တောင်းချနေမနေခင်အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာကျွန်တော်ရဲ့ဒီအစီအစဉ်ကိုလူလူမိတ်ဆွေဂျိုရုဆလောင်အပြင် Facebook YouTube ကပါတက်ရိုက်ထုတ်လွှင့်နေတာပါအခုတော့ American ရွေးကောက်ခံသမ္မတ Donald Trump ဟာရှေ့တစ်ပတ်တနင်္လာနေ့ကြာရင် American ရဲ့58ရောက်မြောက်သမ္မတအဖြစ်ကျန်းသစ္စာချိန်ဆိုတော့မှာပါသမရဟောင်းတူဦးဖြစ်တဲ့ Trump ရဲ့နောက်တစ်ကြိမ်သမရတာဝန်ပြန်လည်ထမ်းဆောင်တော့မှနဲ့ပတ်သက်လို့ VOA သတင်းတော့ Tina Trump ပေးပို့တဲ့သတင်းကိုတော့ Mackin Phu Thwe ကတင်ပြထားပါတယ
်ဘယ်တော့မှနဲ့မတူတဲ့အင်မတန်ကုန်းမှအားကောင်းတဲ့မဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုရပြီးသူသမရအဖြစ်ပြန်လည်ရွေးခံရတာလို့ Donald Trump ကပြောပါတယ
် I want to thank the American people for the extraordinary honor of being
elected your 45ရောက်မြောက်သမရအဖြစ်နဲ့ရော48ရောက်မြောက်သမရအဖြစ်နဲ့ပါရွေးချယ်ပြီးထူးထူးခြားခြားအသိမှတ်ပြုဂုဏ်ပြုခံရမှုအတွက်အမေရိကန်ပြည်သူတွေကိုကျွန်တော်ကျေးဇူးတင်လိုပါတယ်နိုင်ငံသားတိုင်းအတွက်သူတို့ရဲ့မိသားစုတွေနဲ့အနာဂတ်အတွက်နေ့စဉ်နေ့တိုင်းကျွန်တော်တိုက်ပွဲဝင်သွားမှာပါကျွန်တော်ခန္ဓာမှာအသက်ရှူနေတဲ့ပြည့်ခမားတို့နဲ့ထိုက်တန်တဲ့ကျွန်တော်တို့အားလုံးရဲ့သားသမီးတွေနဲ့ထိုက်တန်တဲ့ဘေကင်ဘီခိုင်မာတာယာဝါပြောတဲ့အမေရိကန်ပြည်ထောင်စုဖြစ်ဖို့ကျွန်တော်မနာမနေကြိုးပမ်းသွားပါမယ
်ထရမ့်အခုလိုအာဏာပြန်ရလာတာဟာမရဘူးမဖြစ်ဘူးဆိုတာကိုလက်မခံလို့တဲ့သူ့ရဲ့အခြေခံကြောင်းဖြစ်တယ်လို့ New York Times သတင်းစာသတင်းတောက် Russ Bettner ကပြောပါတယ်
I think what you see is somebody who passed
တကယ်သူယုံကြည်မှုအင်တန်ကိုမှကြီးမားတဲ့သူတစ်ယောက်ကိုကျွန်တော်တို့တွေ့နေရတာပ
ါ Russ Bettner ဟာသူ့လိုပဲအကြောင်းအရာဖြစ်ပျက်တွေကိုစုံစမ်းဖော်ထုတ်ရေးသားတဲ့ New York Times သတင်းတောက် Susan Craig နဲ့အတူကံကောင်းလာတဲ့အရှုံးသမား Lucky Loser ဆိုတဲ့စာအုပ်ကိုပူရွေးရေးသားခဲ့တာပါဒီစာအုပ်ကတော့ Trump သူ့ကိုယ်သူတကြွယ်တရေတူအဖြစ်ဘယ်လိုပုံဖော်ခဲ့တဲ့အကြောင်းရေးသားထားတာပ
ါ He has not since the early 80s really trusted people who have subject
area တော့ခုအရှိစပြေလုံးစောပိုင်းကာလရီကလေးကထရမ့်ဟာဘလို့အရာမှာပဲဖြစ်ဖြစ်ဘာသာရေးနယ်ပယ်လိုက်ကျွမ်းကျင်သူတွေကိုယုံကြည်မရှိခဲ့ပါဘူးအဲ့လူတွေကိုသူလိုချင်တဲ့ပုံစံဖြစ်အောင်တနည်းနည်းနဲ့ရအောင်လုပ်ယူပါတယ
်ထရမ့်ပိုင်အဆောက်အဦတွေမှာဆိုရင်သူ့ရဲ့နာမည်ကိုရွှေအောင်စလုံးကြီးတွေထိုးပြီးတကယ့်ကိုရည်မှန်းချက်ကြီးကြီးမားမားနဲ့သူ့ကိုယ်သူအမွန်းတင်ထားတာတွေကိုထင်ထင်ရှားရှားတွေ့နိုင်ပါတယ်ဆူဇန်ခရစ်ကအခုလိုပြောပါတယ်
He was worth $200 million when he would talk.
The New York Times တဲ့မင်းမြန်ခါဆက်လုပ်တဲ့အချိန်မှာတော့သူဟာတန်းတရာကျွဲဝချမ်းသာနေပါပြီ။အဲ့ဒီနောက်ဆယ်စုနှစ်တခုအကြာ60 minutes ဆိုတဲ့အစီအစဉ်မှာစကားပြောချိန်မှာတော့တန်းထောင်ချီကျွဲဝတဲ့ဘီလီယံနာဖြစ်သွားပါပြီ
။ Trump ဟာလူတွေရဲ့အာယုံကိုဆွဲဆောင်ရမှာထူးချွန်ပြီးအောင်မြင်တဲ့လုပ်ငန်းရှင်တယောက်အဖြစ်တစိုက်တက်ခံရတဲ့အထိသူ့ကိုယ်သူပြောထောင်ခဲ့တာပါ။သူ့နာမည်နဲ့တန်းတဲ့ချီရဲ့လုပ်ငန်း license တွေရအောင်လုပ်နိုင်ခဲ့ပါတယ်။ဒါမဲ့ဒီလိုအောင်မြင်မှုတွေရဲ့နောက်ကွယ်မှာပြဿနာတွေလည်းအများကြီးပါသူ့ရဲ့ကုမ္ပဏီတွေ6ကြိမ်ထိဒေဝါလီခံခဲ့ရတာရှိတယ်လို့သူ့ပိုင်လောင်းစားရုံတွေအရှုံးပေါ်ပြီးပိတ်ပစ်လိုက်ရတာတွေလည်းရှိပါတယ်ဒီရှုံးတွေကနေ Trump ဟာ The Apprentice လို့နာမည်ပေးထားတဲ့သူကိုယ်တိုင်ဦးဆောင်တင်ဆက်တဲ့ရုပ်သံအစီအစဉ်တစ်ခုနဲ့ပြန်လည်တိဆောက်ယူခဲ့ပါတယ်အဲ့နောက်2015ခုနှစ်မှာတော့ပထမဆုံးအကြိမ်ဖြစ်တဲ့ American သမ္မတရွေးကောက်ပွဲဝင်မဲ့အကြောင်းကိုသူကကြေညာပါတယ်
Ladies and gentlemen, I am officially running.
ကိုယ်တည်ရှိအမျိုးသားအမျိုးသမီးအပေါင်းတို့ခင်ဗျာ။အမေရိကန်သမ္မတနေရာအတွက်ကျွန်တော်ရွေးကောက်ပွဲဝင်ပါမယ်။ကြီးမြတ်တဲ့နိုင်ငံတစ်ခုအဖြစ်ကျွန်တော်တို့တိုင်းပြည်ကိုပြန်လည်တည်ဆောက်သွားပါမယ်
။အဲ့နောက်မှာတော့ဘာကူမှဂယုဆိုင်ဟန်မရှိခက်ထန်ပြီးသဘောထားကျင်းပါတဲ့အမျိုးသားရေးဝါဒီသမ္မတတော်ဖြစ်လာခဲ့ပါတယ်
။ When Mexico sends its people, they're not sending their best. They're bringing drugs.
Mexico ကကျွန်တော်တို့စီလူကောင်းတွေလွှတ်လိုက်တာမဟုတ်ပါဘူး။ ကောင်းတဲ့သူတချို့ပါကောင်းပါနိုင်ပေမဲ့အတော်များများကတော့မွေးရစေးနဲ့ဓာဇဝမှုတွေကိုတဲလာသူတွေမတိန်ကောင်းတွေပါ
ထရမ့်ဟာသမရဖြစ်လာချိန်မှာလေဒရီသားဖြစ်ချခွင့်ဆိုင်ရာအချင်းကရဖက်ဒရယ်ပြတန်းချက်ကိုပြောင်းလဲဖို့လုပ်ခဲ့တဲ့တရားရုံးချုပ်တရားသူကြီး3ဦးကိုရွေးချယ်ခန့်အပ်ခဲ့ပါတယ
် The US death toll now above 150,000
2020ပြည်နှစ်စောပိုင်းကာလတွေမှာတော့ကိုဗစ်ကပ်ဘေးကထရမ့်ပေါ်ဆန်းသက်မှုတစ်ခုဖြစ်ခဲ့ပါတယ်လူအသက်တွေကိုကယ်တင်နိုင်တဲ့ကိုဗစ်ကာကွယ်ဆေးအများဆုံးထုတ်နိုင်ဖို့ဆောင်ရွက်ခဲ့ပေမဲ့လို့လေတစ်ချိန်တည်းမှာလေကာကွယ်ဆီးနဲ့ပတ်သက်ပြီးတော့အယုံကြည်သိမ့်မရှိတဲ့သဘောပြောဆိုတာတွေလည်းရှိခဲ့တာပါသူရဲ့သမရသက်တမ်းအတွင်းအမေရိကန်ပြည်သူ9000ကျော်ကိုဗစ်ကူးစက်ခံခဲ့ရပြီးသေဆုံးသူ 23,000 ကျော်ရှိခဲ့ပါတယ်2016နိုဝင်ဘာရွေးကောက်ပွဲမှာတော့သူပြန်အယွင်းမခံရတော့ဘဲဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်သမရဖြစ်လာခဲ့ပါတယ်သူသမရမဟုတ်တော့တဲ့အချိန်မှာရာဆွေးမှုစွဲချက်အများပြားကိုထရမ့်မြင်ဆိုင်ခဲ့ရပြီးအပြစ်ရှိကြောင်ဆုံးဖြတ်တာခံရတဲ့ပထမဆုံးအမေရိကန်သမရဟောင်းဖြစ်လာခဲ့ပါတယ်အချိန်ထဲမှာပဲသူဟာလူကြိုက်ပုံများလာခဲ့ပြန်ပါတယ်။သူ့ဘော်တေချောင်းကြံစီမှုကလည်းနှစ်ကြိမ်ကြုံခဲ့ရပြီးနှစ်ကြိမ်စလုံးမှာလွတ်မြောက်ခဲ့တယ်လို့ဂါရီကပဲသူ့ကိုလူလူထောက်ခံမှုပိုတိုးရစေခဲ့ပါတယ်။ထရမ့်ကိုထောက်ခံတဲ့သူတူကအခုလိုပြောပါတယ်
။ God has a plan for Trump and
ဖျံသခင်ကထရန့်အတွက်စီစဉ်ရှိပြီးသားပါဒီလိုအကြောင်းတရားရည်ရွယ်ချက်အကြောင်းပဲလုံခြံမှုတွေကနေသူလွတ်မြောက်ခဲ့တာပါ48ရောက်မြောက်သမရဖြစ်လာဖို့မျှော်လင့်ပါတယ်
ထရမ့်နိုင်ငံရေးလောကထဲဝင်ရောက်လာခြင်းကစလို့အမေရိကန်နိုင်ငံရေးဟာအရင်နှုန်းကနဲ့မတူတော့ပါဘူး The Art of the Comeback ဆိုတဲ့သူ့အကြောင်းစာအုပ်ကိုတခြားစာရေးဆရာတဦးနဲ့အတူပူးရဲရေးသားခဲ့တဲ့ထရမ့်ဟာအမေရိကန်သမိုင်းမှာအကြီးမားဆုံးအပြောင်းအလဲတွေနဲ့အာဏာပြန်လည်ရရှိလာသူတဦးပဲဖြစ်ပါတယ်ရှင
် VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
VOA တောက်ကြနေမနေ့ကအစီအစဉ်တွေကိုရှုစားနားဆင်နေရတာပါခင်ဗျာအခုဆက်လက်နားဆင်ရမှာကတော့ဒီဂါဇာမှာဖြစ်နေတဲ့စစ်ပွဲကနေကမ္ဘာတဝှမ်းမှာရှိတဲ့ဂျူးလူမျိုးတွေအစ္စရေးနဲ့ဆက်သွယ်မှုပို့ပြီးတော့အားကောင်းလာစေပြီးအစ္စရေးနိုင်ငံမှာရွှေပြောင်းအခြေချနေထိုင်မှုလည်းတိုးလာစေပါတယ်တစ်ချိန်တည်းမှာပဲတိုင်းပြည်ကနေထွက်ခွာသွားကြတဲ့အစ္စရေးနိုင်ငံသားအရေးအတွက်ကလည်းယာယီအားဖြင့်တွန်းနေပါတယ်။ Linda Greystein Jerusalem ကနေပေးပို့တဲ့သတင်းကိုတော့ကိုဇော်ဝင်းလှိုင်ကပြောပြမှာပါ
။ Richard Dalata အစ္စရေးမှာ professional ဘောလုံးကစားဖို့အမေရိကန်ကနေပြောင်းရွှေ့နေထိုင်သူပါ။ Wisconsin တက္ကသိုလ်ကပွဲရခဲ့တဲ့သူမအနေနဲ့အစ္စရေးနဲ့ Hamas တို့စစ်ဆဖြစ်တဲ့နောက်ကျောင်းဝင်းထဲမှာတွာလာနေထိုင်ရတာပါလုံခြုံမှုမရှိဘူးလို့ခန်းစားရကြောင်းပြောပါတယ်။သူမပခုံးပေါ်မှာအစ္စရေးအလံခြုံထားတော့ကကြီးမားတဲ့အရာတစ်ခုနဲ့ပစ်ပေါက်တာပါခံခဲ့ရဘူးတယ်လို့ရေချဲကပြောပါတယ
်စစ်ပွဲကအစ္စရေးလူမျိုးတွေဂျူးတွေရဲ့အမိမြင်နဲ့ကျမကိုပိုးပြီးတော့နှိစက်စေသလိုကျမနဲ့တူတဲ့သူတွေနဲ့ပိုးပြီးနေစစ်စိတ်ဖြစ်စေပါတယ်ကျမက Wisconsin ပြည်နယ် Milwaukee မြို့မှာရှိတဲ့လက်တဆုပ်စာဂျူးလူမျိုးအတိုက်အဝန်းမှာကြီးပြင်းခဲ့ရတာဆိုတော့ဒီလူတွေနဲ့နေ့စဉ်ထိတွေ့ရတာကထူးခြားမှုတစ်ခုပါပဲ
။အစ္စရေးမှာသူမအောင်မြင်မြင်ရက်တည်နေနိုင်တဲ့အပေါ်မိသားစုကဝမ်းသာပေမဲ့လုံခြုံရေးအတွက်တော့စိုးရိမ်ကြတယ်လို့ပြောပါတယ်။
From my parents' perspective, it feels
ကျွန်မမိဘတွေအမြင်မှာတော့ကျွန်မလုံခြုံရေးအတွက်ပိုးပြီးတော့စိုးရိမ်စရာဖြစ်နေပေမဲ့ကျွန်မအနေနဲ့တော့ဒီထက်ပိုးပြီးတော့လုံခြုံမှုမခံစားဘူးပါဘူး။အစ္စရေးတွေဟာပျော့ပျော့ပါပါနေတတ်ကြတယ်။ဘဝကိုတန်ဖိုးထားကြပါတယ်။
စစ်ဖြစ်နေတဲ့အစ္စရေးနိုင်ငံနေရာအတော်များများကိုဒုံးကျည်တွေနဲ့တိုက်ခိုက်နေပေမဲ့ဒီနှစ်ထဲမှာလူ 3,300 လောက်ရွှေ့ပြောင်းလာကြတယ်လို့လူဝင်မှုကြီးကြပ်ရေးဝန်ကြီး Office So Far ကပြောပါတယ်။မြောက်အမေရိကတိုက်ကပြောင်းလာကြသူတွေကိုတော့ဂျူးလူမျိုးတွေရွှေ့ပြောင်းအခြေချနေထိုင်မှုကိုကူညီပေးနေတဲ့ Nefesh B Nefesh အဖွဲ့ကကူညီပေးပါတယ်။လွန်ခဲ့တဲ့တနှစ်အတွင်းရွှေ့ပြောင်းနေထိုင်လူကြောင်းရှောက်လွာတင်သူ60ရာခိုင်နှုန်းတိုးလာတယ်လို့ဆိုပါတယ်။ဒါပေမဲ့ဒီထက်ကတကယ်ပြောင်းရွှေ့လာသူဘယ်နှယောက်ရှိမယ်ဆိုတော့အတိအကျပြောဖို့ခက်တယ်လို့ Nefesh B Nefesh အဖွဲ့ဒုဥက္ကဋ္ဌ Mark Rosenberg ကပြောပါတယ
် With the war happened I think there was an incredible emotional
စစ်ဆဖြစ်တော့လူတွေအကြားမှာခံစားချက်အရာထိတွေ့ချိတ်ဆက်မှုပိုပြီးကြီးထွားလာကြပါတယ်ပထမအဆင့်ကတော့စဖြစ်တဲ့အပေါ်ယွန်ရှာအံ့အားသင့်ကြတာပါဒါပေမဲ့တချို့ကတော့ဒီအဖြစ်အပျက်ကြောင့်အစ္စရေးနဲ့ချိတ်ဆက်မှုပိုဖြစ်စေတယ်သူတို့ဟာအစ္စရေးနဲ့တက်ဆိုင်သူတွေအဖြစ်မြင်လာကြပါတယ်
ဟာမတ်စ်အဖွဲ့က2023ခုနှစ်အောက်တိုဘာ9ရက်နေ့မှာ အစ္စရေးကိုတိုက်ခိုက်တော့ဗြိတိန်အခြေဆိုင်ပုဂ္ဂလိကအစုရှယ်ယာလုပ်ငန်းရှင်ပီတာရှူဂါမန်ကိုပုဂ္ဂိုလ်ရေးရထိခိုက်မှုဖြစ်စေခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုဖြစ်တဲ့နေ့ကသူတို့ဇနီးမောင်နှံနဲ့အတူသားနဲ့မျိုးတို့ဟာတဲခိုတဲ့ဟိုတယ်ရဲ့ဘုံခွေရမြောက်ခမ်းမှာနိုင်ပေါင်းများစွာပုံနေခဲ့ကြရတာပါ
။ My wife and I felt after that
ကျွန်တော်နဲ့ကျွန်တော်ဇနီးတို့ကတစ်နှစ်အတွင်းအစ္စရေးကိုပြောင်းနေနိုင်ဖို့စူးစမ်းလှုပ်ဆောင်ကြမယ်ဆိုတဲ့ဆုံးဖြတ်ချက်ချခဲ့ပါတယ်။ဂျူးလူမျိုးတွေနဲ့အတူသွားနေလိုက်ခြင်းကပိုပြီးထိရောက်တဲ့ကူညီမှုလို့ကျွန်တော်တို့ထင်ပါတယ်။အဲဒါကြောင့်ဒီကိုပြောင်းလာကြတာပါ
။ပြည်ပနိုင်ငံတွေကအစ္စရေးကိုပြောင်းရွှေ့လာကြသူတွေရှိနေသလိုအစ္စရေးကနေတခြားနိုင်ငံကိုထွက်ခွာသွားကြသူအများပြားလည်းရှိလာနေပါတယ်။2024ခုနှစ်ထဲမှာအစ္စရေးကိုပြောင်းလာသူ3000ကျော်ရှိခဲ့ပေမဲ့ပြည်ပကို12000ထွက်သွားကြတယ်လို့စီးရင်ဌာနကဆိုပါတယ်။အများစုကတော့လက်ရှိဖြစ်နေတဲ့စစ်ပွဲအခြေအနေနဲ့အစ္စရေးနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ပြောင်းကြတာလို့ဆိုပါတယ်။ဒီတော့တွင်ပြောင်းလာကြတဲ့လူသစ်အများစုကတော့မကြာခဏဒုံးကျည်နဲ့တိုက်ခိုက်နေတာတွေကိုနေသားကြအောင်စ조사နေထိုင်ကြပြီးအနာဂတ်မှာငြိမ်းချမ်းတဲ့အစ္စရေးနိုင်ငံတော်တည်ထောင်ရေးအတွက်အထောက်အကူပြုနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်ခင်ဗျာ။
ကိုယ်စုံဝင်းလိုင်ပြောပြခဲ့တာပါအခုတော့ဒီထိုင်းမြန်မာနယ်စပ်အခြေအနေကိုကြည့်အောင်ပါထိုင်းမြန်မာနယ်စပ်မြဝတီ KIA တဲကအွန်လိုင်းငွေလိမ်ဂိုင်းတွေစီကိုလင်းလေဖျားယောင်းပြီးရောင်းစားခံရတဲ့တရုတ်တရုတ်ဆောင်ဝမ်ရှင်းရဲ့ဖြစ်ရကြောင်းနယ်စပ်မြို့ gate 9နေရာကနယ်စပ်ခိုးဝင်လမ်းတွေတဘာဝတော်လမ်းတွေကိုထိုင်းစစ်တပ်ကလုံခြုံရေးတိုးမြှင့်ခြားထားလိုက်ပါတယ်တန်ဆူးကျိုးတွေကိုလည်းကာယံလိုက်ပါတယ် VOA သတင်းတောက်မအေးမှသတင်းပေးပို့ပါတယ်
ထိုင်းမြန်မာနယ်စပ်မြဝတီခရိုင်နယ်ကအွန်လိုင်းလိမ်လည်ခိုင်းနေစီကိုလိမ်လည်လှည့်ပြားပြီးရောင်းစားခံခဲ့ရတဲ့တရုတ်တရုတ်ဆောင်ဝမ်ရှင်းရဲ့ဖြစ်ရကြောင်းထိုင်းမြန်မာနယ်စပ်မဲဆောက်မဲလမအုံဖန်ထက်ဆောင်ရန်ဖုတ်ပရစတဲ့မြို့နယ်9နေရာကနယ်စပ်လမ်းတွေမှာလုံခြုံရေးတွေတိုးချထားသလိုတချို့နေရာတွေကိုလည်းသွာလာလို့မရအောင်ပိတ်ထားလိုက်တယ်ဆိုပြီးစစ်ဘေးရှောင်ဒုက္ခသည်တွေကိုကူညီပေးနေသူတဦးက VOA ကိုပြောပြပါဗျာ
အဓိကကတော့ကျွန်တော်သိသလားတော့လေခိုးပါတောက်ခတ်တွေကပိတ်ထားလိုက်ပြီးတော်လို့မရတော့အရင်ကတော့သွားလို့ရတယ်တောက်ခတ်ပိတ်ထားလိုက်ပြီးနောက်ပြီးလို့ရှိရင်ကျွန်တော်တို့သွားတဲ့ဟိုဘက်ကော့တင်းမှာလည်းတနေ့အပေါက်တွေကတော့ပိတ်ပလိုက်ဟိုသစုကျိုးတွေပါနေခတ်ပလိုက်အဓိကတော့ခုနကဝီးစွာနဲ့ဒီလူပုတ်ကူးရဲ့အတေးတယုတ်ကြီးလေအားနည်းနည်းဟိုခြေရှုပ်လို့ပြီးလို့ဖိုက်ဘက်တွေတော့ပိတ်ထားလိုက်ပြီးလောဆယ်ပေါ့အော်ဒီဘက်တွေမှာလည်းဝလုံးကျိုးကြီးကလည်းတင်းချက်လာတယ်ပေါ့ဒီ problem မှာအော်အဓိကတော့အဲ့ဒီဝီးစွာအာဒီမီဒီယာရဲ့နောက်ကြားခံဟိုပါ
အခုနယ်စပ်လမ်းတွေမှာထိုင်းစစ်တပ်ကကင်းလှည့်နေတာတန်ဆူးကျိုးတွေကာယံထားတာလုံခြုံရေးတွေတင်းကျပ်ပြီး CCTV ကင်မရာတွေတပ်ဆင်တာတွေလည်းလုပ်နေသလိုအွန်လိုင်းလိမ်လည်ခိုင်းနေရှိတဲ့မြန်မာဘက်ချမ်း KK ဘက်ကိုသွားနိုင်တဲ့ထိုင်းဘက်ကနေရာတွေမှာစစ်ဆေးမှုတွေလှုပ်လာပါတယ်။ဒီရက်အတွင်းထိုင်းမျိုးသမီးတယောက်ပျောက်ဆုံးသွားတာရှိတဲ့အတွက်လည်းလိုက်လံရှာဖွေနေတယ်လို့လည်းဆိုပါတယ
်။အင်ဂျင်မြိုင်ဒီဘက်တစ်ဖက်ကမေကုပေါ့နော်။အမဟိုထိုင်းမလေးတယောက်အဲ့လိုကသူတို့ဖြူဆဲသွားတယ်ပေါ့ဟိုဘက်ကအဲ့ဒါရဲတွေကလည်းရှုပ်နေအဲ့ဒီဘက်ဒီမှာလဲအင်ဂျင်မြိုင်ကဟိုဘက်ကအဲ့ဒီတကီပတ်နဲ့တိတ်မကွာဘူးတကီပတ်ဆိုတာကအင်ဂျင်မြိုင်နဲ့မက်ထော်သရေကြားထဲမှာတကီပတ်ရှိတယ်အင်ဂျင်မြိုင်ကအခေါ်ကပမာဘက်ချမ်းထိုင်းဘက်ချမ်းဆိုလို့ရှိရင်သူကမဲကုလွန်ခေါ်တယ်ထိုင်းဘက်ချမ်းဆိုမဲကုလွန်ခေါ်တယ်အဲ့ဒီမှာနှစ်ရက်ရှိပြီထိုင်းမလေးတယောက်ပေါ့အသက်က18နှစ်တဲ့ပွဲသားတွေရှိပုံရတယ်အဲ့ဒါခေါ်ရဟိုဘက်ကရောက်သွားပြီးတော့ထိုင်းရဲတွေအခြေရှုပ်နေအဲ့ဒီမှာပေါ်လိုက်ရတာမတွေ့တော့မတွေ့တော့ဘူးအဲ့နေဇာကျမှာစကားတွေရောရှိတယ်မြင်လားဟိုတင်းကျသူတို့ဟိုပါအခုအရင်ကစားပုံပြီးတော့နည်းနည်းစီစစ်လာတယ်တင်းကျလာတယ်နောက်ဟိုကင်းဆောက်လာတယ်နောက်ပြီးလို့ရှိရင်သူတို့လက်ကင်းနေပုံလောက်တာတွေ့ရတယ်
နေဆက်ကြေးရွာတွေကအာနာပိုင်တွေကိုလည်းလူကုန်ကူးမှုတွေနဲ့ပါဝင်ပတ်သက်မှုရှိမရှိကိုစစ်ဆေးနေတယ်လို့လည်းဆိုပါတယ်အခုလိုမျိုးလုံခြုံရေးတွန်းမြင့်လိုက်တာကတော့လူမောင်ကိုဂိုင်းနေတဲ့ကြားဖြန့်အွန်လိုင်းငွေလိမ်မှုတွေကိုနှိမ်နှင်းပေးဖို့နိုင်ငံတကာအစိုးရတွေကနေထိုင်းကိုဖိအားပေးတောင်းဆိုမှုတွေကြောင့်အခုလိုမျိုးထိုင်းဘက်ကလုံခြုံရေးကိုအစစ်မြင့်ထားရတာဖြစ်တယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်ဒီကနေ့မနေ့ပိုင်းမှာပဲထိုင်းမြန်မာနယ်စပ်မဲဆောက်ဘက်ကိုတောလန်းကနေဝင်လာတဲ့မြန်မာ14ဦးကိုလည်းထိုင်းနယ်ခြားဆောင်တပ်ကဖမ်းဆီးခဲ့ပါတယ်ရှင်
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုနိုင်စင် American ပြည်သူ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA American မနက်6:00ကနေ6:00ခွဲအစီအစဉ်ကို9.25 32နဲ့40 VOA ညချမ်းည9:00ကနေ10:00အထိအစီအစဉ်ကိုတော့ 19.25 နဲ့30ပထမပိုင်းနိုင်ဝဲနဲ့စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်။ ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူမှုမင်းရွှေရုပ်သံ line VOA မြန်မာပိုင်း web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာမနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တန်ရဲ့မြန်မာပြည်တောက်ကြာနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိ VOA ရဲ့ website Facebook YouTube တို့ကနေဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဥဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍတိုင်းရင်သတင်းလွှာအစီအစဉ်တွေတင်ဆက်သွားဖို့ရှိတဲ့အထက်အရင်ဦးဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့တရုတ်ပိုးကပတ်လမ်းပြဿနာတင်ပြထားပါတယ်စစ်ကောင်စီအာဏာသိမ်းလို့မြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်ပွားနေပေမဲ့တရုတ်အစိုးရကတော့သူ့ရဲ့အကျိုးစီးပွားကာကွယ်ရေးနဲ့ပိုးကပတ်လမ်းသစ်အကောင့်ထယ်ဖော်ရေးကိုသာအာရုံစိုက်နေကြောင်းဦးအောင်ခင်ကတင်ပြထားပါတယ်ခင်ဗျာ
မြန်မာတရုတ်ဓာတ်ငွေပိုက်လိုင်းကို2013မှာစတင်အသုံးပြုပြီးရေနံပိုက်လိုင်းကို2019မှာစတင်အသုံးပြုပါတယ်ဒါပေမဲ့ရေနံဓာတ်ငွေပိုက်လိုင်းဟာသဘာဝပတ်ဝန်းကျင်နဲ့လူအဖွဲ့အစည်းအပေါ်ဘယ်လိုအကျိုးသက်ရောက်မှုရှိတယ်ဆိုတာကိုလေ့လာထားတဲ့ပထမဆုံးသောအစီရင်ခံစာကိုတော့လွန်ခဲ့တဲ့ဒီဇင်ဘာလ18ရက်နေ့ကမှတရုတ်ကုမ္ပဏီကထုတ်ပြန်ပါတယ်။ပိုက်လိုင်းအသုံးပြုပြီး10နှစ်လောက်ကြာမှပိုက်လိုင်းသုံးသပ်ချက်ကိုကြေညာလာပါပဲ။ပိုက်လိုင်းလမ်းကြောင်းတစ်ချောင်းမှာဒေသခံပြည်သူတွေရဲ့တာယာဝါပြောရေးနဲ့တို့တဲ့ဖွံ့ဖြိုးရေးအတွက်ကြိုးပမ်းဆောင်ရွက်နေတယ်လို့ဖော်ပြထားကြောင်းတရုတ်အစိုးရစင်ဟွာသတင်းဌာနကသတင်းပေးပို့ပါတယ်တရုတ်ဓာတ်ငွေရေနံပိုက်လိုင်းကုမ္ပဏီကလူမှုစီးပွားရေးတာဝန်ကိုအောင်မြင်စွာထမ်းဆောင်နေကြောင်းဖော်ပြထားတဲ့အစီရင်ခံစာဖြစ်ပါတယ်နောက်တစ်ပတ်လောက်ကြာတော့တရုတ်ပိုက်လိုင်းကုမ္ပဏီဥက္ကဋ္ဌကနေပြည်တော်ကိုရောက်လာပြီးဓာတ်ငွေရေထုတ်လုပ်တဲ့စိတ်ကန်းတိဆောက်ရေးအတွက်လေ့လာမှုအများဆုံးလုပ်ဖို့သဘောတူချက်ရယူလိုက်ပါတယ်။လက်ရှိရေနံဓာတ်ငွေပိုက်လိုင်းကိုပုံမှန်ထိရောက်စွာအသုံးပြုရေးအတွက်အဆင့်မြင့်ဖို့လဲသဘောတူလိုက်တယ်လို့ဆိုပါတယ်။စစ်ကောင်စီအာဏာသိမ်းပြီပဲတရုတ်အရင်းအနှီးကတော့ရော့မသွားတဲ့အပြင်တိုးပွားလာဖို့ရပါတယ်။ဂျာမနီနိုင်ငံဖရန့်ဖတ်ညင်ရဲသုတေသနဌာနက2021ကထုတ်ဝေတဲ့စာရမ်းမှာတော့ပိုးကပတ်လမ်းကြောင်းစီမံကိန်းတွေကြောင့်သဘာဝပတ်ဝန်းကျင်ပြောင်းလဲသွားနိုင်တဲ့အတွက်ကမ္ဘာပေါ်မှာလူဦးရေ24သန်းလောက်လူမှုစီးပွားရေးဘဝပျက်စီးသွားနိုင်တယ်လို့အကဲဖြတ်ထားပါတယ်။မြန်မာပြည်မှာပိုးကပတ်လမ်းကြောင်းစီမံကိန်းကိုအကောင့်တဲ့ follow သူဟာတရုတ်အစိုးရပါ။မြန်မာကတော့မငင်းနိုင်လို့လိုက်လျောလိုက်ရတဲ့သဘောရှိပါတယ်။ပိုးကပတ်လမ်းတည်ဆောက်တဲ့အခါမှာပါဝင်သည့်အားလုံးအကျိုးအမြတ်ခံစားရမယ်လို့တရုတ်အစိုးရကပြောလေရှိပါတယ်တရုတ်ပြည်ကတန်မဏိဗီရမြေရက်စစ်စားတဲ့လုပ်ငန်းတွေမှာထုတ်လုပ်မှုပိုရှံတဲ့ပြဿနာကိုတော့မပြောသလောက်ပါပဲ2008မှာကမ္ဘာဗန္ဒယေအကြအကျဲဖြစ်တော့တရုတ်လုပ်ငန်းထောင်တောင်းချီပြီးပိတ်လိုက်ရပါတယ်တရုတ်ပို့ကုန်30ရာခိုင်နှုန်းလောက်ကျဆင်းသွားပါတယ်တရုတ်အစိုးရကပြည်내တွေကိုဒေါ်လာတန်ပေါင်းသိမ်းချီထောက်ပံ့ပြီးအခြေခံအဆောက်အုံတွေတိဆောက်စေပါတယ်ဒါပေမဲ့လိုလာတဲ့ပိုးလာတဲ့အခါမှာပြဿနာရှိလာပါလေတရုတ်ပြည်မှာထုတ်တဲ့တန်မဏိ90ရာခိုင်နှုန်းဟာဝယ်သူမရှိလို့ပိုရှမ်းနေပါတယ်တန်မဏိနဲ့ဆက်သွယ်နေတဲ့လုပ်ငန်းတွေကိုပိတ်ပြရမယ့်အခြေအနေဖြစ်လာပါတယ်ဒါကြောင့်တရုတ်ရဲ့အခြေခံအဆောက်အုံလုပ်ငန်းကပိုရှမ်းတာတွေကိုနိုင်ငံခြားတင်ပို့တဲ့နည်းဟာအကောင်းဆုံးဖြစ်လာပါတယ်။ဒါပေမဲ့အတီလင်းပြောဖို့မသင့်တော်လို့ပိုးကပလမ်းကြောင်းစီမံကိန်းပဲပေါ်ထွက်လာတာလို့ဆိုပါတယ်။အခြေခံအဆောက်အုံလုပ်ငန်းမှာပိုးရှမ်းနေတာတွေကိုနိုင်ငံခြားတင်ပို့တဲ့နည်းကသာပြည်တွင်းလုပ်ငန်းတွေကိုအသက်ရှူချောင်စေလိုက်မယ်လို့တရုတ်အစိုးရအရာတန်းတွေကယုံကြည်ကြောင်းစင်ကာပူနိုင်ငံတက္ကသိုလ်ပမောက္ခလီမင်ချောက်ကလွန်ခဲ့တဲ့နှစ်ဇန်နဝါရီလ1ရက်နေ့ထုတ်International Affairs ဆောင်မှာရေးထားပါတယ်။ဒါဟာတရုတ်အစိုးရအရင်ကကျင့်သုံးခဲ့တဲ့အနောက်ဘက်ဒေသဖွံ့ဖြိုးရေးအစီအစဉ်တွေလည်းသဟဇာတဖြစ်သွားပါတယ်။တကယ်တော့ပုဂ္ဂမလမ်းသစ်တိဆောက်ရေးဟာပုံမှန်ချထားတဲ့စီမံကိန်းမဟုတ်ပါဘူး။ယင်းပြုံနံမှုနဲ့ကုန်သွယ်မှုမှန်သမျှ ပုဂ္ဂဗတ်လမ်းနဲ့ဆက်နေပါတယ်ပုဂ္ဂဗတ်လမ်းမှာအားလုံးပါဝင်နေပါတယ်ပြည်내အစိုးရနိုင်ငံပိုင်ကုမ္ပဏီပုဂ္ဂလိကပိုင်ကုမ္ပဏီ NGO အဖွဲ့ပြည်내အဖွဲ့စတာတွေပါဝင်နိုင်တဲ့စီမံချက်ဖြစ်ပါတယ်ဒါကြောင့်တောင်ရင်မြကန်းကကရင်တရုတ်ဖက်ဆက်ဒုစရိုက်လုပ်ငန်းတွေကလည်းပုဂ္ဂဗတ်လမ်းတွေမှာသူတို့လည်းပါဝင်ကြောင်းကြေညာပါတယ်တရုတ်တန်ယုံကတော့သူတို့မပါဘူးလို့အတီလင်းညင်းဆိုပါတယ်ဘာပဲပြောပြောစစ်ကောင်စီအာဏာသိမ်းမှုကြောင့်ဒေသခံအာဏာပိုင်အမျိုးမျိုးပေါ်ထွက်လာတဲ့အခါမှာပုဂ္ဂဗတ်လမ်းတွေကိုဗဟိုကပုံစံဆွဲချမှတ်တဲ့အခြေအနေမရှိတော့ဘူးလို့စောကျော်စင်ခင်းနဲ့အပေါင်းပါတွေကလွန်ခဲ့တဲ့အောက်တိုဘာလထုတ်ဒီစဖေးရီဗျူးစာဆောင်မှာသုံးသပ်ထားပါတယ်အကွဲအဝဲအပြားပြားဖြစ်နေတဲ့ဒေသဆိုင်ရာအကျိုးစီးပွားနဲ့အညီအကွဲအဝဲအပြားပြားဖြစ်လာတဲ့တရုတ်အဖွဲ့အစည်းတွေကတုံ့ပြန်လိမ့်မယ်လို့ဆိုပါတယ်လစ်ဗျာအာဏာရှင်ဂဒါဖီပြုတ်ကျတော့မယ့်အချိန်အထိလက်တွဲမဖြုတ်ဘဲကိုကျိုးစီးပွားကိုသာဒီမျိုးစုံနဲ့ကာကွယ်ရမှာတရုတ်ဟာထင်ရှားပါတယ်ဒါကြောင့်စစ်အာဏာရှင်အမြင့်ပြတ်ချိန်အထိစစ်ကောင်စီကိုတရုတ်ကလက်တွဲဖြုတ်မှာမဟုတ်ပါဘူးဒေတာကအင်အားစုတွေနဲ့နားလည်မှုရယူပြီးမရရတကချိုင်းဆိုသလိုရတဲ့နည်းနဲ့အခွင့်အရေးပံ့ပိုးကိုချစ်ချုပ်ယူဖို့သာတရုတ်ကစိတ်ကူးမှဖြစ်ပါတယ်။နာမည်ပြက်တာနဲ့နာမည်ဆိုးထွက်တာကိုတရုတ်ကဂရုမစိုက်ပါဘူး။မိမိအကျိုးစီးပွားမြင့်တင်ရေးကသာတရုတ်ပုဂ္ဂပတ်နိုင်ရဲ့ရည်ရွယ်ချက်ဖြစ်ပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်။အခုတခါတော့ဒီကျမ်းမာရေးကဏ္ဍပါTV ယောဂကာကွယ်ဖို့ပူပေါင်းဆောင်ရွက်ရေးကိုဒီတစ်ပတ်ဆွေးနွေးထားကြပါတယ်။ကူးဆက်ပြီးတော့တေဆုပ်မှုများနေသေးတဲ့ TV ယောဂကာကွယ်ရေးထိရောက်စေဖို့အားလုံးရဲ့ပူပေါင်းဆောင်ရွက်မှုရရှိဖို့ကအရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေတာပါ။ဒီအကြောင်း Health Digest ဆေးပညာဂျာနယ်အငိမ့်စား Editor ချုပ်ဒေါက်တာတင်မောင်ထွေးကိုကိုဝင်းမင်းကမေးမြန်းထားပါတယ်။
ဟုတ်ကဲ့ဒေါက်တာတင်မောင်ထွေးအများသည့်ဒေါက်ထွေးဆေးမံခင်ဗျာကျွန်တော်တို့ TV ယောဂါနောက်ဆုံးအခြေအနေကိုပြောတာမှာပြီးခဲ့တဲ့အပတ်တွေတုန်းကတော့ဆရာကြီးကူးစက်တည်ဆုံမှုများလာခဲ့တာဘယ်လိုလက္ခဏာပြတာနောက်ဆေးရင်ပါ TV နဲ့ငုတ်ရှိုး TV လို့စင်ခေါ်ချက်ရှိတာနဲ့ကာကွယ်ရေးတချို့ကိုပြောပြီးမှဒီတစ်ပတ်တော့ဆရာကြီးဒီကာကွယ်ရေးထိရောက်အောင်ဘယ်လိုပူးပေါင်းဆောင်ရွက်မှုတွေလိုအပ်တာကိုအဓိကပြမှာမို့ဘာကနေစရှင်းပြခြင်းလဲဆရာကြီ
းအခုဆိုလို့ရှိရင်တေယူလွယ်တဲ့ exercise set တွေပါတယ်အဲ့ဒါတွေကိုသုံးပြီးတော့ကြည့်ရတယ်မှာဝင်ပြီးတော့သူတို့နိုင်ငံတွေမှာရှာနေကြပါပြီအဲ့လိုရှာတဲ့အခါမှာပြည်သူလူထုကနေပြီးတော့အဲပူပေါင်းပါဝင်ဖို့အဲ့လိုမျိုးအရေးကြီးပါတယ်နောက်တစ်ခါဒီဓမ္မ ultra x-ray ပေါ့လေနော်အဲ့လိုမျိုးပေါ့ဒီပညာအားလုံးကိုသုံးမှုဆိုရင်ခုနတက်ခွဲခန်းပစ္စည်းတွေအဲ့ဒီဓမ္မရိုက်တဲ့ set တွေပါတယ်ဆိုတော့တော့ဈေးကြီးပါတယ်ခင်ဗျာဈေးကြီးတော့အဲ့ဒီအားတွေသုံးဆွဲနိုင်ဖို့ဘယ်ရည်ပတ်စံရမလဲနိုင်ငံကလည်းဒီနည်းမျှော်နှမှုတွေလုပ်ရမယ်ဒါအပြင်အလူရှင်နေပေါ့လေတွန်းတာလေဥများပြင်းတော့ USA တို့ Global Fund တို့ဘာလို့အဲ့ဒါမျိုးတွေနေရမျိုးတွေညာကြီးလိုပါတယ်။ကူညီပေးမဲ့ stakeholder တွေပေါ့လေညာကြီးလိုပါတယ
်။ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောအဓိကဘယ်လိုလိုအပ်တာရှိသေးလဲဆရာကြီ
း။အဲ့လိုလုပ်ငန်းတွေဘုဟုတိရောက်တဲ့စီမံခန့်ခွဲမှုအဲ့ဒါလည်းတော်ရေးကြီးပါတယ်။အဲ့ဒါဆိုင်ရာဒေသဆိုင်ရာအုပ်ချုပ်ရေးအာဏာပိုင်အဖွဲ့ဝင်တွေကနေပြီးတော့ကူညီမှသာလေအဲ့ဒီလုပ်ငန်းတွေကိုတည်ချာသွားလို့နေမှာရှာဖွေရေးလုပ်ငန်းတွေလုပ်နေမှာဖြစ်ပါတယ်။ပြည်သူတို့ကိုယ်တိုင်ကလည်းလိုလိုလားလားနဲ့သွားပြီးအစ်စ်ခံမယ်ကိုယ်နဲ့မတင်ငါတဲ့လူတွေရှိလို့ရှိရင်အဲနမူနာပြောလို့ရှိရင်ကိုယ့်ရဲ့နေနာမှာရှိတဲ့ဟိုတလန့်မမီနိုင်တဲ့လူမျိုးတွေပေါ့လေ HIV ပိုးရှိနေတဲ့လူမျိုးတွေဟိုလည်းစစ်ဆေးဖို့အတွက်ပူညီပြီးတော့ပြောပေးရပါမယ်။နောက်တကပြင်ချေရမယ့်ဝန်ထမ်းတွေပါလေတချို့ရောတချို့နိုင်ငံတွေမှာအများကြီးရှိပါလေအဲ့လိုလူမျိုးတွေဟိုဆေးရပါမယ်။နောက်အချင်းကြနေတဲ့လူတွေအချို့ကြနေတဲ့လူတွေဆိုရင်လည်းတော်တော်နီးကနေရတဲ့လူတွေဖြစ်တဲ့အတွက်ကြောင့်အဲ့လိုလူမျိုးတွေမှာလည်းရှာဖို့လိုပါတယ်။နောက်တကအကြောင်းမျိုးတော့ပေါ့အဲ migrant နေရာမှာစုဝေးနေရတဲ့ disaster တွေပါတယ်ကြောင့်ဟိုပြောင်းနေတဲ့နေရာတွေမှာလည်းအဲ့လိုနေရာတွေလည်းလွတ်သွားလို့မဖြစ်ပါဘူ
းဟုတ်ကဲ့ဆရာအဲ့တော့ဒီသဘာဝဘေးဒဏ်အပါအဝင်ဘေးဒဏ်အလုံးကိုခန်းစားပြီးရွှေ့ပြောင်းနေတဲ့အတူတူအလုံးကိုလည်းအလေးထားရှာဖွေသင့်တာပေါ့ဆရာနော
်အမှန်ပါတယ်ရှောင်းတိတ်ပြီးတော့တနေရာမှာစုဝေးပြီးနေထိုင်ရတဲ့လူတွေအားဆိုချင်းကျွန်တော်တို့ကူးဆက်ဖို့တွေ့တာပေါ့လေပြုတ်သိပ်ပြီးတော့နေရတယ်အစားကောင်းကောင်းမစားရဘူးဆိုတော့အားရဒါ risk factor တွေဖြစ်တဲ့အတွက်ကြောင့်အဲ့လိုမျိုးတွေမှာလည်းဟိုရှာနိုင်ဖို့အများကြီးရေးကြီးပါတယ်ဟုတ်ပါဟိုကျွန်တော်တို့နိုင်ငံမှာတော့ပြည်သေးပဲနဲ့ယူဂန်ဒါလိုနိုင်ငံမျိုးတောင်မှဗန်ဂါလေးဒစီနဲ့ရွာတဲ့ဆင်အဲ့ဟိုယူလီယာဒက်ဆန်ဆက်ပါတယ်ဓာတ်မှန်ရိုက်တယ် တလေးစစ်တဲ့ဤပညာတွေလည်းပါလာတယ်ဟိုကရိယာတွေပစ္စည်းတွေနောက်တော့ဆုံးမဤပညာတွေပါတယ်အဲ့လိုရှာကြတယ်ဟိုတချို့နေရာတွေဆိုလို့ရှိရင်ဆိုင်ကယ်နဲ့တော့သွားနိုင်လို့ပြောတယ်ဆိုင်ကယ်ဒီစည်းနဲ့ကျောပိုးအိတ်ထဲမှာအဲ ultra portable ဓာတ်မှန်ဆက်လို့ပဲခေါ်ကြပါစို့အဲ့ဓာတ်မှန်လေးကိုဆက်လို့ထည့်သွားတယ်တရရလာလေနောက်တကဟို gene expert ဖြစ်တဲ့ molecular နည်းပညာနဲ့သိတဲ့ညာလေးကလေ script လေးတွေပါအဲ့ဒါလေးရတယ်တဲရလွယ်ပါတယ်တဲသွားပြီးတော့ရွာရောက်တဲ့ခါမှာလူတွေအများကြီးရှိတဲ့နေရာမှာစစ်လို့ရတယ်ကိုအလွယ်တကူစစ်လို့ရပါတယ်အဲ့လိုစစ်တဲ့ခါမှာအများဟို the same day မှာပဲယောဂါကိုရှာဖွေတယ် the same day မှာပဲ treatment ကိုတစ်ခါတည်းပေးနိုင်ခဲ့တယ်အဲ့လူကိုမြို့ထိခေါ်လာပြန်မလို့အဲ့ဒီမှာဖေးလဲပါတယ်နောက်အဲ့လိုကြောင့်အဆင့်နေလုပ်ပြီးနေပါပြီဒါရတဲ့ဒီငွေကြေးထောက်ပံ့မှုအများကြီးရရှိတဲ့အဲ့လိုနိုင်ငံမျိုးတွေပေါ့လေအခုနော်အာဖရိကနိုင်ငံတွေဆိုလို့ရှိရင်ဟိုတော်တော်ကိုထုတ်ပြနေတာတွေ့ရပါတယ်ဒါကတော့ဒီယောဂရှာဖွေရေးနဲ့ပတ်သက်တယ်ပေါ့
ဟုတ်ကဲ့ဒီနေရာမှာဆရာအဓိကသက်ဆိုင်ရာဒီအုပ်ချုပ်တဲ့သူတွေအစိုးရတွေတစ်ဖွဲ့တည်းပေါ့နော်လုံလို့မရတော့ဘဲနဲ့ခုနကဒီအထူးပြုဝန်ကြီးနေနိုင်ငံတွေအလဲလက်ရှိနေနိုင်ငံတွေဆိုရင်နိုင်ငံတကာကအကူအညီတွေလိုလားတဲ့သဘောပေါ့ဆရာနော
်မှန်ပါတယ်ခင
်ခုနကအာဖရိကနိုင်ငံလေးလို့မြင်မှလုံနေအောင်အဲ့ဒါအပြင်ဒီပြည်သူတွေရဲ့ပူပေါင်းဆောင်ရွက်မှုပေါ့နော
်ဟုတ်တယ်ခင်ဟုတ်ပါမှန်ပါတယ်အခုနအဲ့ဒီဒီ community ထဲမှာခုနလိုကျွန်တော်ပြောလို့ဒီ HIV ပိုးရှိတဲ့လူတို့ရှာဖွေပေးတာတို့အော် commercial sex worker တွေလည်းရှိပါတယ်အဲ့လိုတွေလည်းရှာနေမှာလည်းရှိနေပါတယ်အဲ့တော့ဒီမှာကျွန်တော်ပြောချင်တော့ stigma and discrimination ပေါ့ဒီ TB ရှိပြီဆိုလို့ရှိရင်သူ့ကိုအမဲဆက်ထင်သွားတာမျိုးရင်တော့ရှိပါတယ်။အဲသူ့ကိုခွဲခြားနှိမ်ချဆက်ဆံတာမျိုးတွေရှိကြပါတယ်။အဲအဲ့ဒါမျိုးမလုပ်ကြဘူးအတိတရားအတိစိတ်နဲ့ပေါ့လေ။အဲ့စိတ်ဓာတ်ကလည်းတော်ရေးကြည့်ပါတယ်။သူမှသာလည်းဒိန်ချာမှခွဲခြားမှုလည်းမရှိဘဲနဲ့ဆင်းရဲမရွေးချမ်းသာမရွေးဒီလိုပဲဖြစ်ဖြစ် TB ရောဂါဖြစ်ပြီးဆိုလို့ရှိရင်ဖြစ်တဲ့လူပူဇော်မှုတွေကိုကုနာဟာတွေကိုအကုန်လုံးရှာဖွေရင်းရောပူဇော်ရင်းရောအကုန်ပေးနိုင်ရမယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဒီပူပေါင်းဆောင်ရွက်မှုကောင်းဖို့အတွက်ပေါ့နော်ဘာထက်အကြံပြုချင်သေးလဲဆရာ
ဒီစေကုတဲ့နေရာမှာအခုဆိုလို့ရှိရင်ကျွန်တော်စေကုတောင်းနေမှာကဘူးကျွန်တော်ပြောခဲ့သလိုပဲဒီယောဂါကခုခံအားကျဆင်းလာဘာကြောင့်ကျဆင်းလဲဆိုလို့ရှိရင်ကျွန်တော်လို HIV လို့ပိုးဖြစ်တာကတော့ပိုးဆိုးတာပေါ့လေအဲ့တော့ပြောအာဟာရတမပြည့်ဝတဲ့လူတွေစိတ်လျတောက်တဲ့လူတွေအရက်အလွန်ပြွန်တဲ့လူတွေဆိုလို့ရှိရင်ဖြစ်နေတဲ့ခါကျတော့အဲ့လိုလူမျိုးတွေမှာတချို့ဆိုးဆုံးပေါ့လေအကျနဲ့စိတ်လျတောက်တဲ့ကိစ္စကတော့စိတ်လျဖြတ်ခိုင်းရမှာပေါ့လေအရက်တောက်တဲ့လူကလည်းအရက်အလွန်ကြီးမတောက်အောင်ပြောရမှာပေါ့လေဒါပေမဲ့အာဟာရတတော်တော်ရေးကြီးတယ်ခင်ဗျအဲ့တော့အရေးကြီးဆုံးအကြောင်းရပဲကျွန်တော်တို့စင်ရတဲ့နိုင်ငံနဲ့ဝင်ငွေအလေလက်နိုင်ငံတွေမှာတီဖြစ်ရတဲ့အကြောင်းရင်းကအဲ့ဒီလူတွေ resistant ခုခံအားစနစ်မရှိဘူးခုခံအားစနစ်မကောင်းတာဘာကြောင့်လဲဆိုတော့အာဟာရတတ်မလွန်အောင်လုပ်ပဲအဲ့ဒီအတွက်လည်း TV ရှိတဲ့လူနာဆိုလို့ရှိရင်ကုညီပံ့ပိုးမှုတွေငွေကြေးပံ့ပိုးမှုရှိမယ်ဟောစီလိုဆန်တို့ပံ့ပိုးမှုရှိတယ်ဟောစားစရာဗီတာမင်အားစီအစကြီးမယ်အဲမျိုးတွေအများကြီးကိုခုနကုထုံးကုသရဲ့ညီ package ထဲမှာထည့်ပေးရပါပြီ
ဟုတ်ကဲ့ဆရာတော့အခုလိုအဟာရပါထည့်ပေးနိုင်တာတွေရှိလာပြီပေါ့ဆရာနော
်ဟုတ်ကဲ့အဲ့ဒါလည်းခုနတို့ US Aid တို့ဘာလို့ exclusion တွေကနေပြီးတော့တမင်ထည့်ပေးထားပါတယ်ကျွန်တော်တို့နိုင်ငံမှာလည်း TV တွေကိုသက်ဆိုင်ရာဌာနကို TV စီမံချက်ရှိတဲ့ဌာနကိုကုသလို့ရှိရင်ရှာဖွေမှုကုသမှုအပြင်အဲ့လိုပံ့ပိုးမှုတွေလည်းပေးနေပါတယ်အိန္ဒိယလိုနိုင်ငံမှာဆိုလို့ရှိရင်တော့အိန္ဒိယအစိုးရ TV လူနာတယောက်ရဲ့ဘဏ်အကောင့်တွေကိုတလားကိုရူပီ900ပုံမှန်ထည့်ပေးတယ်ခီစောကိုပဲသုံးမလားဈေးဝယ်ကိုသုံးမလားတက်နေသလားပေါ့လေအဲ့လိုမျိုးသုံးတာရှိပါတယ်ဒါအပြင်ဘယ်လိုရှင်အမျိုးမျိုးနဲ့ပြီးတော့လူရန်နဲ့စားကြတော့ဆရာတွေဟိုကြက်ဥလိုဟာမျိုးတွေပြီးလို့ရပါတယ်ဆိုမှနိုင်ငံမှာစတဲ့ဆန်တို့စီတို့ပေါ့လေအဲ့ဒါတွေကိုသတ်မှတ်ထားတဲ့အတိုင်းဒီဗီလုံးယူနာတိုင်းမဖြစ်မနေပေါ့အခွင့်အရေးတရအနေနဲ့ကုထုံးထဲမှာပါတဲ့ကိစ္စတွေဖြစ်ပါတယ်ဒါအားရလေတော့ယင်းညွတ်နယ်မှုတွေအစိုးရတွေကလှုပ်ဖို့လိုသလိုအလူရှင်တွေကလည်းဒါမျိုးတွေကိုတူညီပြီးတော့အစိုးရတွေက public private partnership ပေါ့လေဒီပုဂ္ဂလိကကဏ္ဍနာမှုအဖွဲ့အစည်း NGO တွေနဲ့ပူးပေါင်းပြီးတော့လုပ်ဆောင်နေကြတာရှိပါတယ်တော်လဲ online online နေရပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အကျက်အတဲကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီး
အမှန်တရားကိုဆောင်ကျဉ်ပေးနေပါတယ် VOA American အတန်းကတည်င်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
် VOA ရဲ့အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာအခုတော့တိုင်းရင်းသတင်းလွှာကဏ္ဍအလှည့်ရောက်လာပါပြီတိုင်းသားဒေသတွေမှာဖြစ်ပျက်နေတဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့တိုင်းရင်းသားသတင်းတောက်တွေစူးစီးထားတဲ့ Fever Wine တော်သားတွေကတင်ဆက်ထားပါတယ
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါကျမအမီပါနေဆက်ဒေတာတိုင်းသားသတင်းတော်တွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့အခုနှစ်ထဲချင်းပြည်မှာစစ်တပ်ကင်းစင်သွားအောင်စစ်ရေးအရှိန်ကိုမြင့်သွားမယ်လို့ချင်းမျိုးသားတအူ CNF ကပြောပါတယ်ကချင်ပြည်ဖက်ကမျိုးနယ်တဲကစပော့ရွာမှာကြောက်စိန်တွင်းဟောင်းနွန်ကန်ပေါက်ကြမှုကြောင့်တိတ်ဆုံသွားတဲ့သူတွေထဲရုပ်အလောင်း30ကျော်ကိုတွေ့ထားပြီလို့ကယ်ဆယ်ရေးလုပ်နေသူတွေကပြောပါတယ်သတင်းလွှာတွေထဲမှာတော့ဖလန်းမှာမြို့သိမ်းတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်စစ်တုံးပန်းတွေလည်းတိတ်ဆုံမှုရှိနေတဲ့အကြောင်းကိုနားဆင်ရဖို့ရှိနေပါတယ်
ကျမကနန်းဟောင်းမှာရှင်တရင်တွေကိုကိုရောဘတ်နဲ့တူတင်ဆက်ပေးသွားမှာပါကချင်ပြည်ဖားကမြွတ်နယ်ဆိုင်းတောင်စိတ်မူကျေးရွာအုပ်စုရှိစပော့ရွာကကြောက်စိန်တွင်ဟောင်းနွန်ကန်ပေါက်ကြမှုကြောင့်တေဆုံသူတွေထဲရုပ်အလောင်း30တလောင်းတွေ့ရှိပြီလို့ကယ်ဆယ်ရေးလုပ်နေသူတွေကပြောပါတယ်ဇန်နဝါရီလ15ရက်နေ့အထိတွေ့ထားတဲ့ရုပ်အလောင်း30တလောင်းထဲမှာအသက်နှစ်နှစ်အရွယ်ကလေးရုပ်အလောင်းကအစပါတယ်လို့ဆိုပါတယ်နွန်ကန်ပေါက်ကြမှုထဲအိမ်အလုံးရေ50ကျော်လဲနှိမ့်မြုပ်သွားပါတယ်ရတနာအဓိပတိကြောက်စိန်တူဖော်ရေးကုမ္ပဏီကတူးဖော်ခဲ့တဲ့နွန်ကန်ဟောင်းနေရာမှာတွင်းအစ်စ်ကမြေစာတွေပြန်ဖို့ရင်းမြေအလေးချိန်ကိုမထိနိုင်ဘဲဇန်နဝါရီလ23ရက်နေ့မနေ့တနေ့ကျော်မှာနွန်ကန်ပေါက်ကြမှုဖြစ်တာလို့ဖားကန့်ဒေတာခန်တွေကပြောပါတယ
်ပအူးအမျိုးသားလွတ်မြောက်ရေးတပ်မတော် PNL တပ်ဖွဲ့ဝင်9ယောက်နှိပ်စက်တပ်ဖြတ်ခံလိုက်ရတယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်ကီဆုံရွာနားမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေ PNL တပ်ဖွဲ့ဝင်9ယောက်ဖမ်းဆီးခံလိုက်ရပြီးနောက်ဇန်နဝါရီလ23ရက်နေ့မနေ့ပိုင်းမှာပအူးပြည်သူစစ် PNL အဖွဲ့ကနှိပ်စက်တပ်ဖြတ်လိုက်တာလို့ PNL စစ်ဖက်ဆိုင်ရာပြောရေးဆိုခွင့်ရှိသူကပြောပါတယ်ဇန်နဝါရီလ22ရက်နေ့မှာ PNL နဲ့စစ်ကောင်စီ PNL ပူးပေါင်းတပ်တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပြီး PNL တပ်ဖွဲ့ဝင်တယောက်ကြာဆုံးခဲ့တဲ့အပြင်9ယောက်ဖမ်းဆီးခံလိုက်ရပါတယ်သူတို့ကို PNL အဖွဲ့ကဇန်နဝါရီလ22ရက်နေ့ညပိုင်းမှာညပိုင်းနှိပ်စက်ထားတဲ့တပ်ပုံတွေထုတ်ပြန်ခဲ့ပြီးနောက်နေ့မနေ့စနေမှာတော့တပ်ဖြတ်ထားတဲ့တပ်ပုံတွေထပ်မံထုတ်ပြန်ခဲ့တာဖြစ်ပါတယ်
2025ခုနှစ်အတွင်းချင်းပြည်နယ်မှာစစ်တပ်ကင်းစင်သွားအောင်စီရေးအရှိန်မြင့်သွားမယ်လို့ချင်းမျိုးရတပ်ဦး CNF ကပြောပါတယ်။ချင်းပြည်နယ်အတွင်းမှာအာဏာသိမ်းစစ်ကောင်စီရဲ့အုပ်ချုပ်ရေးရန်ညားဟာဟာခါနဲ့တီးတိမ်မြို့ပေါ်မှာပဲလက်ပတ်နိုင်တော့ပြီးစစ်ကောင်စီလက်အောက်ခံတပ်တွေရဲ့အုပ်ချုပ်မှုကလည်းတိုက်ရင်ဌာနချုပ်တွေထဲမှာပဲရှိတော့တယ်လို့ CNF ပြောရေးဆိုခွင့်ရှိသူဆလိုင်းထက်နီကပြောပါတယ်။ချင်းတော်လိုင်းရဲ့တပ်ဖွဲ့တွေဟာတပြည်နယ်လုံးနယ်နိမိတ်ရဲ့80ရာခိုင်နှုန်းကျော်ကိုထိန်းချုပ်ထားပြီးသိမ်းပိုက်ဖို့ကြံနေသေးတဲ့မြို့တွေကိုဆက်လက်သိမ်းပိုက်နိုင်ရေးအတွက်စစ်ရေးအရှိန်မြင့်သွားဖို့ရှိနေတယ်လို့ဆိုပါတယ်မြို့နယ်ကိုမြို့နယ်ရှိတဲ့ချင်းပြည်မှာစစ်ကောင်စီတပ်ဖွဲ့တွေဟာဟာခါဖလန်တီတိန်ထန်တလန်စတဲ့မြို့တွေမှာတပ်ဆွဲထားကြပြီးတွန်းဆံမတူပြီးမင်းတပ်ကံပက်လက်နဲ့ပလောဝါမြို့နယ်တွေကတော့စစ်တပ်ကင်းစင်သွားပြီဖြစ်ပါတယ်
ရခိုင်ပြည်ကြောက်တော်မြို့ပေါ်ကရက်ွက်တွေနဲ့ဈေးရဲကိုစစ်ကောင်စီကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့တာကြောင့်အရက်သား၈ယောက်ထက်မနည်းသေဆုံးခဲ့ပြီး28ယောက်ထိခိုက်ဒဏ်ရာရရှိသွားခဲ့ပါတယ်။ကြောက်တော်မြို့ပေါ်ရှိလူနေထူထပ်တဲ့နေရာတွေကိုဇန်နဝါရီလ17ရက်နေ့မနေ့9နိုင်လောက်မှာစစ်ကောင်စီကလေကြောင်းကနေ3ချိန်တိုင်တိုင်ပုံကျဲတိုက်ခိုက်ခဲ့တာလို့ဒေသခံတွေကပြောပါတယ်။ဘုံအလုံးကြီး15လုံးလောက်ကျဲချခဲ့တာဖြစ်ပါတယ်။ဒီပုံကျဲတိုက်ခိုက်မှုတွေနေရာမှာတင်9ယောက်သေဆုံးခဲ့ပြီးစစ်ကူတမှုခံယူနေချိန်3ယောက်ထပ်မံသေဆုံးသွားခဲ့တယ်လို့ဆိုပါတယ်
တနင်္သာရီတိုင်းကတနင်္သာရီမောတောင်ထိုင်းနယ်ဆက်ကိုသွားတဲ့လမ်းမှာစစ်ကောင်စီတပ်နဲ့ KNU PDF တော်လှန်ရေးပူးပေါင်းတပ်ဖွဲ့တို့အကြမ်းတိုက်ပွဲတွေကြောင့်ဒေသခံစစ်ပေးရှောင်တွေအတွက်စားနပ်ရိက္ခာကူညီတွေလိုအပ်နေတယ်လို့ကူညီတဲ့ဖွဲ့စည်းတွေကပြောပါတယ်ထိုင်းနယ်ဆက်ဘက်ကိုသွားတဲ့သိန်းခွန်ဂွန်ဒီတော်ချောင်းနှပေါက်နဲ့ကော့ယွန်းရွာတွေကဒေသခံ1400ကျော်ထွက်ပြေးတင်းရှောင်နေကြပြီးလူဦးရေ900အထက်တပတ်စာဖူလုံအောင်ပဲထောက်ပံ့ပေးနိုင်ခဲ့တယ်လို့လက်တွဲညီညီစစ်ပေးရှောင်ကူညီအဖွဲ့ကပြောပါတယ် တိုက်ပွဲတွေဖြစ်နေတာတလားလောက်ရှိလာပြီးဖြစ်ပါတယ်အခုရက်ပိုင်းမှာလည်းသိန်းခွန်ရွာနဲ့အနီနာတော်ဝိုက်မှာစစ်ကောင်စီတပ်ဖွဲ့ဝင်အင်အား300နီးပါးတပ်အထိုင်ချထားပြီးတော့ထိုးစစ်ဆင်နေတယ်လို့တော်လိုင်းရေးပူပေါင်းတပ်ဖွဲ့တွေကဆိုပါတယ်
ရှမ်းပြည်တောင်ပိုင်းကြီးသီးမြို့မှာကလေးငယ်တွေအရေးပြားယောဂါနဲ့ဝမ်းယောဂါဖြစ်ပွားမှုများနေတယ်လို့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ်အခုလိုဖြစ်ပွားတာဟာလူထုငြိမ်းချမ်းမှုတောက်ရီတုံးရီမတန့်ရှင်းမှုတွေကြောင့်ဖြစ်တယ်လို့ကြီးလက်ကျန်းမာရေးဆရာမတယောက်ကပြောပါတယ်ကြီးသီးမြို့မိုင်းကော့အုပ်စုထဲမှာကုမ္ပဏီ၄ခုကကြောင်မီးသွေးကို2023ခုနှစ်ကလေးကစတူးဖော်လာတာဖြစ်ပြီးလူထုရိစိတ်ပြိုးရီနဲ့တောက်တုံးရီအတွက်အားထားရတဲ့နှပ်ဟန့်ချောင်းရီတွေကိုဓာတုရီငြိမ်းချမ်းတဲ့အစိတ်ရီတွေစီးဝင်ခဲ့ပါတယ်ဒါကြောင့်တဘာဝပတ်ဝန်းကျင်ကိုထိခိုက်စီတလို့ချောင်းရီကိုမိကိုအားထားရတဲ့ရွာသားတွေနဲ့ကြောင်မီးသွေးတူးဖော်ရေးစီမံကိန်းနားမှာနေထိုင်တဲ့ရွာသားတွေရဲ့ကျန်းမာရေးကိုပါကြီးခိုက်လာနေတာလို့ဒေသခံတွေကဆိုပါတယ
်အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါချင်းပြည်မြောက်ပိုင်းဖလန်းမှာမြို့သိမ်းတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်ကောင်စီရဲ့လေကြောင်းကနေတိုက်ခိုက်မှုတွေကြောင့်စစ်တုံးပန်းတွေပါတိုက်ဆုံမှုတွေရှိနေပါတယ်အဲ့ဒီဘက်ကစစ်ရေးအခြေအနေကိုတော့ကိုရောဘက်ကစူးစီးထားပါတယ်
မင်းတက်မြုပ်သိန်းတိုက်ပွဲနဲ့တရက်တည်းစတင်ခဲ့တဲ့ဖလန်းမြုပ်သိန်းစစ်စင်ရေးဟာခုဆိုရင်နှစ်လဝန်းကျင်ရှိလာပြီးမြို့ရဲ့နေရအများစုကိုတော်လန်ရေးတပ်ဖွဲ့တွေကထိန်းချုပ်ထားပြီးဖြစ်ပေမဲ့ခလာရ268တပ်ကုန်းတစ်ခုကိုတော့သိမ်းဖို့ကြံနေသေးတာဖြစ်ပါတယ်အဲ့ဒီတပ်ကုန်းကိုအပိသက်သိမ်းပိုက်ဖို့ချင်းငင်အောင်အဖွဲ့တွေကဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေပြီးစစ်ကောင်စီဘက်ကလည်းလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေနေတိုင်းလုပ်နေတယ်လို့ CNO CNDF ပြောရေးဆိုခွင့်ရှိသူ Slide Timi ကပြောပါတယ်
ဖလန်းစီရေးချီနေကြတော့ညချက်ရှိကုန်းကိုတမန်ရရှိအောင်ကျွန်တော်စူးစမ်းနေတဲ့အခြေအနေမှာရှိပါတယ်ဒီကြောင်းကတော့နေ့တိုင်းတို့ကျက်တူမဟုတ်ဝဲထွက်နေတို့နေ့တိုင်းကျဲသွားတဲ့ပုံစံမျိုးဖြစ်ပါတယ်စီကတော့နေ့တိုင်းကျမပါတယ်ဟုတ်သူကတော့ပြည်သူကိုတိကထားကပြမဒီပြည်သူတဲ့တို့လိုက်ကြပါဟိုစစ်ပွဲကြောင်းတို့လုဆောင်နေတယ်လို့ကျွန်တော်တို့မြင်ပါတယ်ဆိုတော့ပြမဲ့ပြည်သူတွေရှိတဲ့နေရာတွေအားအရာကိုလည်းပုံကျဲတဲ့ဟာတွေအများကြီးရှိပါတယ်ဟုတ်
စစ်ကောင်စီဟာဖလန်းမြို့မကျစေဖို့အတွက်လေကြောင်းကနေဘုံကျဲတိုက်ခိုက်နေပြီးဇန်နဝါရီလ4ရက်နေ့ကလည်းခွမ်းလုံရွာကိုဘုံကျဲခဲ့ရာစစ်တုပ်ပန်း9ယောက်နဲ့ CNDF ရဲဘော်တယောက်တီးဆုံးခဲ့ပါတယ
်ည7နာရီနဲ့12နာရီဝန်းကျင်ကာလမှာပေါ့လေ MiG-29 Fighter Jet ကအဲ့ဒီခွမ်းလုံရွာကိုနှစ်ချိန်ပစ်ပါတယ်ဆိုတော့အဲ့ဒီနေရာကကျွန်တော်တို့ယာယီစစ်တုပ်ပန်းလေးဟိုကျွန်တော်ထားတဲ့နေရာဖြစ်တယ်အဲ့ဒီစစ်တုပ်ပန်းလေးသူတို့ရှိတဲ့နေရာကိုဖြစ်တာပေါ့လေကျက်တဲ့ဟာကတော့ဒီကြောင်းရှိမယ်အပစီယုံအဲ့ဒါကိုသူတို့ပြမထားပြပစ်တယ်အဲ့ဒီမှာကျွန်တော်တို့ CNF ပြေပေါ်တူဆုံသွားတယ်နောက်ပြီးတော့စစ်တုပ်ပန်းဖမ်းထားတဲ့ဟာရဲ9ယောက်ဆုံသွားတယ်အဲ့နောက်ပြီးတော့3ယောက်လောက်ကရဲတန်ရာရရှိတာရှိပါတယ်
ဖလန်းမြုပ်သိမ်းစစ်စင်ရေးကို2024ခုနှစ်နဝမ်ဘာလ9ရက်နေ့မှာချင်းငင်အောင်အဖွဲ့ကစတင်ဖော်ဆောင်ခဲ့ကြပြီးခလာရ268တပ်ကုန်းကလွဲပြီးမြို့ပေါ်ကနေရာအလုံးကိုထိန်းချုပ်ထားနိုင်ကြပြီဖြစ်ပါတယ်လက်ရှိမှာလည်းဖလန်းမြုပ်မှာစစ်ရေးအခြေအနေကပြင်းထန်နေတာကြောင့်ပြည်သူတွေအနေနဲ့မြို့ရှောင်ကွင်းလန်းကနေကားတွေနဲ့ဖြတ်သန်းသွားလာတာမလုပ်ကြဘူး CNO CNDF ကသတိပေးထားပါတယ်ဖလန်းမြုပ်ခံပြည်သူအလုံးကတော့စစ်ရေးအခြေအနေကြောင့်ဒီနေ့ချိန်ထိနေရက်ကိုမပြောင်းနိုင်ကြသေးပဲတင်းရှောင်နေကြရစေဖြစ်ပါတယ်ခင်ဗျာ
မုံပြည်ရေးမြို့အရှိတ်ချမ်းမှာတော့တော်လိုင်းရေးမဟာမိတ်ပူပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲတွေနေ့စဉ်ရက်ဆက်ဖြစ်ပွားနေတာကြောင့်ယာနဲ့ချီတဲ့ပြည်သူတွေထွက်ပြေးနေရပြီးစားနပ်ရိက္ခာအခက်အခဲတွေဖြစ်နေပါတယ်။ဒီကြောင့်ကိုတော့ရမရစုစည်းတင်ဆက်ပေးထားပါတယ်။
တိုက်ပွဲတွေဖြစ်နေတဲ့ရေးမြို့အရှိတ်ချမ်းမှာတော့စံစီစားနပ်ရိက္ခာတွေလွယ်တကူဝယ်လို့မရအောင်စစ်ကောင်စီဘက်ကတဲခွေမပြုတ်တော့ပဲပိုက်ပင်တားမြစ်ထားတယ်လို့လဲဒေတာကစစ်ဆောင်တွေကိုကူညီပေးနေတူတူရကပြောပါတယ်
ဒီကြောင်းောင်းလမ်းမနဲ့ရေးကြုံလောင်းလမ်းမပေါ်ပစ်စတက်တွေအလုံးပိတ်တာလဲဒီဆန်နေရိတ်ခါဒီစီတွေပေါ့နော်သူအများနဲ့ပြင်မသိဘူးတနိုင်တစ်ပိုင်းစားဖို့တော့ပြောပြသေးတယ်ဒီအများနဲ့ပြစ်လိုက်အကုန်လုံးသိမ်းလိုက်တယ်ဒီလက်တလောကတော့ဒီကျွန်တော်တို့ရေးရှိပိုင်းကြီးပါတဲ့ပြတဲ့ကြုံလောင်းဝဲပေါင်းဝဲစင်ဒီအနီနာမှာရှောင်းနေရတဲ့တွေအတွက်ဆန်နေရိတ်ခါအခက်အခဲတော့ရှိနေပါတယ်ခင်ဗ
ျဆန်တွေပြက်လက်လာတဲ့အပြင်စက်ကောင်စီကလည်းလက်လက်ကြီးတွေနဲ့နေ့တိုင်းတို့လိုဆက်ပြီးပြစ်ခတ်နေတာကြောင့်ကြုံလောင်းရွာတဲ့ရွာဟောင်းကြောင်မိကြောင်အကန်းနဲ့ဝဲပေါင်းရွာကရွာသားတွေအားလုံးဟာဘေးလွတ်ရာကိုတန်းချောင်သွားကြပြီလို့ဆက်ပြောပါတယ
်။ပိတ်ထားတာကတော့ကိုယ့်ရဲ့နေကနေစပြီးတော့ဒီနေ့ထိပေါ့။အခုဒီမရဘူးเนาะကြောင်ရွာမှာလည်းဆန်တွေကပြတ်နေပြီ။ဒီဆန်တွေကလည်းမရောကြတော့အဲ့တော့တချို့ကတော့ဒီလမ်းကိုရှောင်ခွင်းပြီးတော့အိုးချမ်းကနေအခက်အခဲနဲ့သွားပြီးတော့ရေးကိုလာပြီးတော့ဆစ်ရှောင်ကြတဲ့လူတွေရှိတယ်။ဒီဟိုဘက်ချမ်းမှာတော့ပိတ်မိတဲ့လူတွေကတော့တထောင်မိပါတော့ရှိနေတယ်လို့ကြားတယ်။ဒီဖျားသွုံးစုတို့နေတိုင်းနေဆက်ကလူတွေရောအဓိကထောက်ပံ့နေတယ်လို့သိရတယ်ခင်ဗျ
။ကျုံလောင်းရာနဲ့အနီးတစ်ဝိုက်ကကနဦးထွက်ပြေးလာတဲ့စစ်ဆောင်၄00ကျော်ဟာမွန်ပြည်တပ်ပါတီထိန်းချုပ်နေမြစ်ထဲကိုရောက်လာပြီးဖြစ်ပါတယ်။ တို့အတွက်စားနပ်ရိက္ခာတွေအပြင်ဒုအပ်တဲ့ဂျမရီဆောက်ရှောက်မှုနဲ့ဆေးဝါးတွေကိုကူညီထောက်ပံ့ပေးခဲ့တယ်လို့လည်းမွန်ကယ်ဆယ်ရီးနဲ့ဖွံ့ဖြိုးရေးစင်တာ MRDC ကဇန်နဝါရီ12ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်တော်လိုင်းရေးမဟာမိတ်ပူပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့အကြားဇန်နဝါရီလ9ရက်နေ့ကနေစပြီးဒီနေ့အချိန်ထိတိုက်ပွဲတွေဖြစ်ပွားနေတာပါအဲ့ဒီတိုက်ပွဲတွေနဲ့စစ်ကောင်စီတပ်ဖွဲ့တွေအထိနာခဲ့ပြီးဇန်နဝါရီ17ရက်နေ့မှာတော့လေကြောင်းကနေပါဘုံကျဲခဲ့ပြီးမဲ့ပြတ်မှတ်လွဲချော်ခဲ့တယ်လို့လည်းရှေ့တန်းစစ်မြေပြင်ကမွန်စစ်သားတယောက်ကမမသာနဲ့အခုလိုပြောပါတယ
်Jack Fighter Topo
Jet Fighter နဲ့ဘုံသုံးလုံးလာချဲချသွားတယ်။တီထဲမှာပြန်မနေဘဲနဲ့ဘုံချဲချပြီးတော့လေငါတစ်ခါလေလက်ပြန်သွားတယ်။ကံကောင်းတာလို့ပဲဆိုရမယ်။သူတို့ပြင့်မဲ့လွဲချော်သွားတယ်။မဟာမိတ်ပူပေါင်းတပ်ဖွဲ့ဝင်တွေကတော့တယောက်မှမထိပါဘူး။ဘုံချဲပြီးတာနဲ့တိုက်ပွဲဆက်ဖြစ်နေတာဒီနေ့အထိပါပဲ
။တော်လိုင်းရေးမဟာမိတ်ပူပေါင်းအဖွဲ့တွေဖြစ်တဲ့မွန်ပြည်ချစ်ပါတီစစ်အာဏာရှင်တိုက်ဖြတ်ရေး NNSPED မွန်ပြည်တော်လိုင်းရေးတပ်ဖွဲ့ MSRF မွန်ပြည်ကာကွယ်ရေးတပ်ဖွဲ့ MSDFမွန်ပြည်လွတ်မြောက်ရေးတပ်မတော် MRA, NUG, PDF လက်အောက်ခံဒေါနာစစ်ကြောင်း ABSDF ကျောင်းသားတပ်မတော်နဲ့ KAU တပ်ဖွဲ့တို့နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတာပါ
အခုဆက်ပြီးတော့သတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်ဖားကတ်မြို့နယ်ထဲကစပော့ရွာရှိကြောက်စိန်တွင်ဟောင်းနုံကံပေါက်ကြမှုကြောင့်တိတ်ဆုံးသွားတဲ့သူတွေထဲရုပ်အလောင်း30တလောင်းတွေ့ရှိပြီဖြစ်တယ်လို့ကယ်ဆယ်ရေးလုပ်နေသူတွေကပြောပါတယ်2025ခုနှစ်အတွင်းချင်းပြည်နယ်မှာစစ်တပ်ကင်းစင်သွားအောင်စီရေးအရှိန်မြင့်သွားမယ်လို့ချင်းအမျိုးသားတပ်ဦး CNF ကပြောပါတယ်တော်ရရှင်တွေခုနားဆင်နေကြတာကတော့နေဆက်တီတာကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလောပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ချရအောင်ပါရှင်ကျွန်မအမီပါ
ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ VOA ရအထုတ်လွှင့်ပြီးသမျှသတင်းတွေပတ်စင်ကဏ္ဍတွေနဲ့ဗီဒီယိုသတင်းတွေကို VOA ရဲ့ website Facebook Telegram Instagram X ဆိုတဲ့ social media တွေမှာလည်းအပြည့်စုံပြန်လည်နားဆင်နိုင်ပါတယ် VOA ကိုအကြံပြုပြီးတော့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့တခါပြီးတော့မိမိတို့ data တွေမှာဖြစ်ပျက်နေတဲ့အထူးခြားဖြစ်စဉ်အကြောင်းအရာတွေကိုစာရေးသားပေးပို့လို့ရင် email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုပြောပြသွားမှာပါဗျာဣသရေလနဲ့ Hamas တို့ကြားရရှိထားတဲ့ Gaza အပြစ်ရဲ့ရေးနဲ့အဖမ်းခံနေရတဲ့ဒဇာဂန်တွေပြန်လည်လွတ်မြောက်ရေးသဘောတူညီချက်တည်မြဲဖို့အတွက်အငင်းပွားမှုတွေရှိနေကြတာပဲဇန်နဝါရီ19ရက်တနင်္ဂနွေနေ့မှာဒီသဘောတူညီချက်ကိုစတင်တော့မှာဖြစ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဘလင်ကန်ကပြောကြားပါဗျာအာဆီယံဖွဲ့ဝင်နိုင်ငံတွေအနေနဲ့အွန်လိုင်းလောင်းကစားမှုတွေနဲ့ဖုန်းဆက်ပြီးတော့ငွေလင်းလဲတာတွေကိုပြင်းပြင်းထန်ထန်နှိမ်နှင်းဖို့နဲ့တာဝန်ယူဖြည့်ရှင်းကြဖို့တရုတ်နိုင်ငံသားဝန်ကြီးဝမ်ယီကပန်ကြားလိုက်ပါတယ်မြန်မာနဲ့ထိုင်းပါဝင်တဲ့အာဆီယံ10နိုင်ငံအဖွဲ့နဲ့တရုတ်တို့ပူးပေါင်းမှုတိုးမြှင့်ပြီးနေစားဖြတ်ကျော်ရာဇဝတ်မှုတွေကိုနှိမ်နှင်းရေးအရေးတကြီးကိစ္စရပ်အနေနဲ့လှုပ်ဆောင်ဖို့ကိုလည်းသူကအကြံပြုပါတယ်။ကမ္ဘာတစ်လွှာအချင်းချခံနေရတဲ့သတင်းသမားအများဆုံးရှိတဲ့နိုင်ငံဟာတရုတ်နိုင်ငံဖြစ်ပြီးမြန်မာကတော့အစ္စရေးပြီးရင်တတိယမြောက်အများဆုံးနိုင်ငံဖြစ်ကြောင်း CBJ လို့ခေါ်တဲ့သတင်းသမားများကကွယ်စောင့်ရှောက်ရေးအဖွဲ့ရဲ့2024အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။အာဆာဒေသတွင်လူအခွင့်နဲ့ပတ်သက်လို့2024ထဲမှာတိုးတက်မှုတချို့တွေ့ရပေမဲ့စစ်တပ်အာဏာသိမ်းထားတဲ့၄နှစ်နီးပါးရှိလာပြီဖြစ်တဲ့မြန်မာနိုင်ငံမှာတော့ဖမ်းဆီးထောင်ကြတာတွေဘုံကျဲတာတွေလုပ်နေစေပဲလို့အရှာတွေလူအခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့2025အစည်းအဝေးခန်းစာမှာဖော်ပြပါရယ်ခင်ဗျာ။နောက်ဆုံးရသတင်းအချင်းချုပ်ဖြစ်ပါတယ်။ဒီကနေ့မနေ့အစည်းအဝေးဖြစ်မြောက်ဖို့အတွက်ထုတ်လို့ရင်းမှုနန်းလောင်ကဆောင်ရွက်ခဲ့တာပါ။ရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။VOA မနက်ခင်းအစီအစဉ်တွေကိုမနက်6:00နာရီ9:00နာရီအထိလူလူမိတ်ဆွေဂျိုရုဆလောင်းကအပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါဓာတ်ရိုက်တင်ဆက်ခဲ့တာပါ VOA ချစ်မိတ်ဆွေအားလုံးနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေနိုင်ကြပါစေ VOA ကိုကြည့်ရှုတဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ